Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တော်ရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တန်ကနေ2019ခုနှစ် January 22ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တနင်္လာညရဲ့အစီအစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါ။အမေရိကန်ဆိုရလုပ်ငန်းတွေပြန်လည်စတင်နိုင်ဖို့အထက်နဲ့အောက်လွှတ်တော်မှာဥပဒေကြမ်းတွေကိုမဲခွန်းထိုင်ဖို့ Republican နဲ့ Democrat အမတ်တွေအသီးသီးစ조사နေကြပါတယ်။တရုတ်နိုင်ငံရဲ့စီးပွားရေးတိုးတက်မှုနှုန်းဟာ28နှစ်အတွင်းမှာအနည်းငယ်ဆုံးဖြစ်တဲ့ဆိုတဲ့သတင်းတွေထွက်လာပြီးတဲ့နောက်မှာဥရောပအစုရှယ်ယာဈေးတွေကျဆင်းခဲ့ပါတယ်။ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေကိုကိုရနိုင်တဲ့အခြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။တနင်္လာညအတွက်သောတာရှင်နေနာဆင်ရမယ့်ထိတ်တန့်ရောက်သတင်းလွှာတွေကတော့မြမတက်မတော်နဲ့ရခိုင်တိုင်းသားလက်နက်ကိုင်အဖွဲ့ AA တို့ကြားဒီကနေ့မှာတော့ကြောက်တော်ဘူးတီတော်နဲ့ပုံနှကျွန်းမြို့နယ်တွေမှာတိုက်ပွဲတွေဆက်ပြီးဖြစ်ခဲ့ပါတယ
်။မြမနေ့ဖြစ်တယ်ဒီနေ့ဖြစ်တဲ့ခုတွေဟာလက်နေကြီးရောလက်နေသေးရောတော်တော်ပြင်းထန်တာခုဖြစ်နေတာကဒီမြမအတွက
်ဆက်ပြီးတော့ဒီတိုက်ပွဲတွေကပြင်းပြင်းထန်ထန်ဖြစ်နေတဲ့အကြောင်းဒုက္ခသည်စခန်းတာဝန်ရှိသူတို့ကပြောဆိုသွားတာပါ။နောက်ပိုင်းမှာပြည်စုံနာဆင်ရပါမယ်။နောက်ကချင်းပြည်နယ်အစိုးရအဖွဲ့ဝင်ဝင်ကြီး3ဦးကိုပြည်နယ်ဝင်ကြီးချုပ်ကနှုတ်ထွက်ခိုင်းတဲ့ကိစ္စ NLD အဖွဲ့ချုပ်အနေနဲ့စုံစမ်းစစ်ဆေးနေတဲ့အကြောင်းနောက်တရုတ်ဘက်ကိုစံပြန်ပြီးတင်ပို့နိုင်မှုအတွက်ယူနန်ပြည်နယ်အစိုးရနဲ့မြမဘက်ကညှိနှိုင်းဆွေးနွေးနေတာထောင်ချခံထားရတဲ့ writer သတင်းတော်နှစ်ဦးရဲ့အမှုရန်ကုန်တိုင်းရုံးကပတ်လက်ထားတာကိုပြည်ထောင်စုတရားလွှတ်တော်မှပြန်ပြီးတော့ပြင်ဆင်ချက်တက်မဲ့အကြောင်းစတဲ့သတင်းပေးပို့ချက်တွေနဲ့အတူဒုတိယပိုင်းနိုင်ဝက်မှာတော့စီးပွားရေးကဏ္ဍ blogger တွေပြောသမျှတက်တက်ရောက်သတင်းလွှာနဲ့အတူသူယုံကြည်အားစီစဉ်နေကိုနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်။နေဆက်လုံခြုံရေးနဲ့ပတ်သက်လို့ American သမ္မတ Donald Trump အဆိုပြုထားတဲ့အချက်တွေပါတဲ့ဥပဒေချမ်းကိုအထက်လွှတ်တော်မှာမဲခွဲဆုံးဖြတ်ဖို့ရှိနေချိန်မှာ Democrat လွှတ်တော်ခေါင်းဆောင်တွေကတော့လက်ခံစရာအကြောင်းကိုမရှိဘူးလို့ပြောနေကြပါတယ်။ American ကိုအရွယ်မရောက်ခင်တည်းကမိဘတွေနဲ့အတူတရားမဝင်ရောက်လာသူသိန်းနဲ့ချီကို၃နှစ်နေရပြန်မဖို့ပဲအကာအကွယ်ပေးထားမဲ့အစီအစဉ်အပြင်အကြမ်းဖက်မှုတဘာဝဘေးရန်တို့ကြောင့်ထွက်ပြေးခိုးလုံလာသူတွေကိုအကာအကွယ်ပေးထားတဲ့တက်တန်းတိုးပေးမဲ့အစီအစဉ်တွေကိုသမ္မတကကန့်လန့်ထားပါတယ်။အပြန်အလှန်အဖြစ်နဲ့သူဆောက်ချင်တဲ့မက္ကဆီကိုနယ်စပ်တိုင်းဆောက်နိုင်ဖို့ဒေါ်လာ 5.8 ဘီလီယံပေးဖို့လွှတ်တော်ကိုသမ္မတကတောင်းဆိုထားပါတယ်။ဒီကိစ္စကြောင့်သမ္မတနဲ့လွှတ်တော်ကြားညှိမရသေးလို့အစိုးရလုပ်ငန်းတော်တော်များများရပ်ဆိုင်းထားရတာဒီကနေ့31ရက်ရှိနေပါပြီ။ဒီမိုကရက်တွေဘက်ကတော့အစိုးရလုပ်ငန်းတွေရပ်ထားတာကိုအရင်အဆုံးသတ်ပြီးတော့မှနယ်စပ်လုံခြုံရေးကိစ္စကိုဆွေးနွေးမယ်လို့ပြောထားပါတယ်။သမ္မတ Trump အဆိုပြုထားတဲ့အချက်တွေကိုလာမယ့်ရက်ပိုင်းအတွင်းအထက်လွှတ်တော်မှာမဲခွဲနိုင်ဖို့ကြိုးစားနေတယ်လို့အထက်လွှတ်တော်လူများစု Republican အမတ် Mitch McConnell ကပြောကြားထားပါတယ်။ဒါပေမဲ့ဒီဒုပရိဂျန်ကိုအတည်ပြုနိုင်ဖို့ Democrat အမတ်တွေရဲ့ထောက်ခံမှုလိုအပ်ပါတယ်။လွှတ်တော်ဥက္ကဋ္ဌ Democrat အမတ် Nancy Pelosi ကလည်း American တွေကိုဝင်ရောက်နိုင်တဲ့စစ်ဆေးရေးဂိတ်တွေမှာလုံခြုံရေးတိုးမြှင့်ဖို့နဲ့အသုံးစရိတ်နဲ့ဒီလူဝင်မှုကြီးကြပ်ရေးဆိုင်ရာတရားသူကြီးတွေထပ်ခန့်နိုင်ဖို့အစီအစဉ်ပါတဲ့ဥပဒေဂျန်ကိုအောက်လွှတ်တော်မှာဒီတစ်ပတ်ထဲမှာမဲခွဲနိုင်ဖို့ကြိုးစားနေပါတယ်။
ကတ်လူမျိုးတွေထိန်းချုပ်ထားတဲ့ Syria နိုင်ငံ Manbij မြို့လုံခြုံရေးကိုတူရကီနိုင်ငံကတာဝန်ယူဖို့ဆင်သင့်မယ်လို့တူရကီသမ္မတ Recep Tayyip Erdogan ကတနင်္လာနေ့ကပြောကြားလိုက်ပါတယ်။ Islamic စွန့်ရောက် IS တပ်ဖွဲ့တွေက Manbij မြို့ကိုတိုက်ခိုက်ခဲ့လို့ American စစ်တပ်မှတာဝန်ထမ်းဆောင်နေသူ3ဦးအပါအဝင်19ယောက်သေဆုံးပြီးရပိုင်းချာမှာပဲတူရကီသမ္မတ Erdogan နဲ့ American သမ္မတ Donald Trump တို့ဖုန်းနဲ့စကားပြောခဲ့ကြတယ်လို့တူရကီသမ္မတရုံးကပြောပါတယ်။ဒီတိုက်ခိုက်မှုဟာ Syria နိုင်ငံကနေ American တပ်ဖွဲ့တွေပြန်ရုပ်သိမ်းမယ်ဆိုတဲ့သမ္မတ ထရမ့်ရဲ့ဆုံးဖြတ်ချက်ကိုထိခိုက်စေဖို့ရည်ရွယ်ပြီးလှုံ့ဆော်လိုက်တဲ့ရန်စတိုက်ခိုက်မှုဖြစ်တယ်လို့သမ္မတအာဒဝန်ကအမေရိကန်သမ္မတထရမ့်ကိုပြောပါတယ်။အမေရိကန်သမ္မတအင်ဂျီရောကတော့ဆီးရီးယားနိုင်ငံအရှေ့မြောက်ပိုင်းမှာဆွေးနွေးဖြေရှာနိုင်ဖို့ဆက်လက်လှုံ့ဆော်ကြဖို့သဘောတူခဲ့တယ်ဆိုတာကိုပဲပြောကြားလိုက်ပြီးတော့မန်ဘေ့ချ်မျိုးနဲ့ပတ်သက်ပြီးတော့တူရကီသမ္မတအာဒဝန်ရဲ့ပြောကြားချက်ကိုတစုံတရာထည့်သွင်းပြောဆိုသွားခဲ့ခြင်းတော့မရှိခဲ့ပါဘူး။မန်ဘေ့ချ်မျိုးကိုအမေရိကန်ကကြောတောက်နောက်ကံပေးထားတဲ့ဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ SDF နဲ့ Kurdish ပြည်သူ့စစ် YPG တပ်ဖွဲ့တွေကထိန်းချုပ်ထားတာဖြစ်ပါတယ်ခင်ဗျာ
ရုရှားစစ်တောင်းလိုင်းရေးဌာန GRU အကြီးအကဲအပါအဝင်ရုရှားနဲ့ဆီးရီးယားတာဝန်ရှိသူ9ယောက်ကို EU ဥရောပသမဂ္ဂကအရေးကိုယူတန်းခတ်မှုတွေချမှတ်လိုက်ပါတယ်ဓာတုလက်နက်ဆိုင်ရာအရေးယူတန်းခတ်မှုတွေကို EU ကအခုပထမဆုံးလှုပ်လိုက်တာလည်းဖြစ်ပါတယ်ရုရှားတချို့ဟောင်းဆာဂီစကီပိုနဲ့သူတို့သမီးကိုဗြိတိန်နိုင်ငံမှာဓာတုအစိတ်သုံးတပ်ဖို့စ조사မှုမှာဓာတုလက်နက်ပိုင်းဆိုင်ပို့ဆောင်အသုံးပြုမှုတို့နဲ့ GRU အကြီးအကဲဒုအကြီးအကဲနဲ့တာဝန်ရှိသူ2ယောက်ကိုခီးသွွာလာကန့်တတ်တာ ပိုင်ဆိုင်မှုတွေထိန်းချုပ်တာပါဝင်တဲ့တန်ခတ်အရေးယူမှုတွေကိုချမှတ်တယ်လို့ EU နိုင်ငံသားရေးဝန်ကြီးတွေရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဓာတုလက်နက်နဲ့တိုက်ခိုက်မှုကြောင့်ဆီးရီးယားအပေါ်အရေးယူမှုမှာတော့ဆီးရီးယားမှာဓာတုလက်နက်စမ်းသပ်ထုတ်လုပ်မှုနဲ့ပတ်သက်နေတဲ့လုပ်ငန်းတွေနဲ့ဆီးရီးယားတာဝန်ရှိသူ9ယောက်ကိုပိတ်ဆို့ကန့်သတ်ချက်တွေချမှတ်လိုက်ပါတယ်။ Sergey Skripal နဲ့တမိဖြစ်သူတို့ဓာတုအစိတ်နဲ့တပ်ဖို့စ조사မှုဟာသူတို့ရဲ့လက်ချက်မဟုတ်ဘူးလို့ရုရှားကတော့ညှင်းဆန်ထားပါတယ်။
အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းကစစ်ကမ်းတစ်ခုနဲ့ရဲလက်ကျင်းအကြောင်းတစ်ခုကိုတာလီဘန်တွေကအသေးခံမုန်းခွဲတိုက်ခိုက်ခဲ့တာကြောင့်ဆက်ရှိရောက်သေးဆုံးပြီးတော့ဒါဇင်နဲ့ချီတန်းရရှိခဲ့ပါတယ်။မေဒန်ဝါဒခရိုင်ကလုံခြုံရေးတပ်ဖွဲ့ဝင်အတွင်းမှာတင်းလာနေမနဲ့စောပိုင်းကဖြစ်ခဲ့တဲ့ဒီဖြစ်ရပ်အတွင်းမှာတာလီဘန်တိုက်ခိုက်ရေးသမား၂ယောက်ထပ်မနေတဲ့သေဆုံးသွားတယ်လို့ဖော်ပြပါတယ်။တာလီဘန်တွေကအမေရိကန်လုံဟမ်ဘီစစ်ကားပေါ်မှာဖောက်ခွဲပစ္စည်းတွေအပြည့်တဆောင်ပြီးတော့အသေးခံမုန်းခွဲတိုက်ခိုက်ခဲ့တာဖြစ်ပြီးအဲဒီနောက်တော့တာလီဘန်သဘုံတွေကအာဖဂန်တပ်ဖွဲ့တွေကိုဝင်ရောက်ပစ်ခတ်ခဲ့တယ်လို့အာဖဂန်ခရိုင်ရဲတပ်ဖွဲ့အကြီးအကဲက VOA ကိုပြောပါတယ်။အာဖဂန်တပ်ဖွဲ့တွေကလည်းဒီတိုက်ခိုက်သမားတွေကိုအလင်းမြန်ပဲပြန်ပြီးတော့တိုက်ခိုက်ခဲ့တယ်လို့သူကပြောပါတယ်။စေယုံကားတွေနဲ့တန်ရာရတဲ့သူ40ထပ်နဲ့အပြင်တိစုံသူ12ဦးကိုလည်းစေယုံကိုပို့ခဲ့ရတယ်လို့ခရိုင်ကျမ်းမာရေးတာဝန်ရှိသူတွေကပြောပါတယ်။မျက်မြင်သက်တွေကလည်းတိစုံသူအရေးအတွက်ဟာဒီထက်ပိုများနိုင်တယ်ဆိုပြီးတော့ပြောပါတယ်။တာလီဘန်ဖွဲ့တွေကတော့ဒီတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်ဆိုပြီးတော့အဖွဲ့ရဲ့ပြောခွင့်ရဇဘီဟူလာမူဂျာဟစ်ကကြေညာချက်ထုတ်ပြန်ပြီးတော့သတင်းမီဒီယာတွေကိုပြောထားပါတယ်ခင်ဗျာ
VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953တုံညာလိုင်းဒိုမီတာ25 kHz 1183တုံညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီနေ့တော့ဒီညဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။တရုတ်ဆိုရထုတ်ပြန်လိုက်တဲ့ကိန်းဂဏန်းတွေအရတရုတ်နိုင်ငံရဲ့စီးပွားရေးတိုးတက်မှုနှုန်းဟာ28နှစ်အတွင်းမှာအနှေးကွေးဆုံးဖြစ်နေပါတယ်။ကမ္ဘာမှာစီးပွားရေးဒုတိယအရအကြီးဆုံးဖြစ်တဲ့တရုတ်နိုင်ငံရဲ့2018သတုထလေးလပတ်မှာစီးပွားရေးတိုးနှုန်းကတတိယလေးလပတ်ထက်ကိုဒသမ1ရာခိုင်နှုန်းချဆင်းခဲ့ပြီးတော့6.4ရာခိုင်နှုန်းဖြစ်တယ်လို့တရုတ်စီးပွားရေးဌာနကဒီကနေ့မှထုတ်ပြန်ခဲ့ပါတယ်။ဒါကြောင့်2018တစ်နှစ်လုံးစီးပွားရေးတိုးတက်နှုန်းက6.6ရာခိုင်နှုန်းဖြစ်ခဲ့ပြီးဒါဟာ1990ခုနှစ်ထဲကအနည်းဆုံးနှုန်းကိုရောက်ခဲ့တာဖြစ်ပါတယ်။2019ခုနှစ်တုန်းကတရုတ်စီးပွားရေးတိုးတက်နှုန်းက6.8ရာခိုင်နှုန်းအထိရှိခဲ့တာပါ။ဒီနှစ်2019ကြာရင်လည်း 6.3 ရာခိုင်နှုန်းလောက်ကျသွားနိုင်တယ်လို့ခန့်မှန်းချက်တွေထွက်ပေါ်နေတာကြောင့်တကမ္ဘာလုံးရဲ့စီးပွားရေးအပေါ်ရိုက်ခတ်နိုင်တယ်ဆိုတဲ့ဆိုရမှုတွေဖြစ်နေပါတယ်။ဒီကနေ့တရုတ်ရဲ့ကိန်းဂဏန်းတွေထွက်လာခဲ့ပြီးတဲ့နောက်ဥရောပအစုဆေးရဈေးတွေကျဆင်းခဲ့ပါတယ်။တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးပြဿနာတွေဖြစ်နေချိန်မှာတရုတ်နိုင်ငံစီးပွားရေးကျဆင်းတဲ့တဲ့င်းကြောင့်ရှေ့လာလာအတွက်အားရစရာမရှိဘူးလို့စီးပွားရေးတုံ့တက်သူတွေကပြောနေပါတယ်။တရုတ်ကောင်းဆောင်တွေကတော့စီးပွားရေးကိုကြားကန်ပေးနိုင်ဖို့အားထုတ်ကြိုးစားနေကြပါတယ်။ကုန်သွယ်ရေးနဲ့ယင်းနှိမ့်မြှုပ်နှံမှုကိုအားကိုးမဲ့အစားပြည်ရင်းဝယ်လိုအားအပေါ်အားကိုးတဲ့စီးပွားရေးဖြစ်အောင်လို့တရုတ်အစိုးရကတိုက်တွန်းလှုပ်ဆောင်နေပါတယ်။အခုစီးပွားရေးတိုးနှုန်းနှေးကွေးတဲ့အခြေအနေဟာခံမှန်းထားတာထက်ပိုဆိုးနေတာကြောင့်ငွေချင်းငှားမှုထိန်းချုပ်ထားတဲ့အပေါ်ရှော့ပေါ်တာတွေအပြင်စီးပွားရေးကိုအထောက်အကူဖြစ်စေမဲ့တခြားဆောင်ရွက်မှုတွေလုပ်ဖို့လိုမယ်လို့လေ့လာသူတွေကထောက်ပြနေကြပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂရဲ့လူခွင့်ရေးဆိုင်ရာထူးကိုယ်စားဒေါက်တာရန်ဟီလီဟာမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်နယ်နိမိတ်မြင်ကြား0 line zone မှာခိုးလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေဒီကနေ့တွေ့ဆုံခဲ့ပါတယ်။လူခွင့်ရေးချိုးဖောက်ခံခဲ့ရတဲ့အမျိုးသမီးတွေ၊ကလေးငယ်တွေပါဝင်ခိုးလုံနေထိုင်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့ဒေါက်တာရန်ဟီလီနိုင်ဝဲလောက်တွေ့ဆုံစကားပြောခဲ့ပြီးတော့သူတို့လက်ရှိကြုံနေရတဲ့အခက်အခဲတွေ၊ရခိုင်မှာကြုံနေရတဲ့လူခွင့်ရေးချိုးဖောက်ခံရမှုတွေအတွက်သူကကုလသမဂ္ဂကိုအလေးနက်ထားအစီရင်ခံတင်ပြပေးမယ်လို့ကတိပေးခဲ့တဲ့အကြောင်းကိုယ်တိုင်တွေ့ဆုံခဲ့တဲ့ဒုက္ခသည်တူက VOA မြန်မာပိုင်းကိုပြောပါတယ်။မနေ့ပြန်ကြံကြော်ရင်းစနေနေ့မှာတော့ဒေါက်တာရန်ဟီလီဟာကောက်ဆက်ဘဇားမှာရှိတဲ့ကုလူပလောင်ဒုက္ခသည်စကန်အပါဝင်တခြားစကန်တွေကိုလည်းသွားရောက်ဖို့ပြင်ဆင်နေပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာဆိုရကတော့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်အထူးကိုယ်စားလှယ်ရန်ဟီလီကိုမြန်မာနိုင်ငံတဲကိုလာရောက်ခွင့်ညှင်းပယ်ထားပါတယ်။ရန်ဟီလီကိုလာရောက်ခွင့်မပြုတာဟာကုလသမဂ္ဂရဲ့လူခွင့်ဆိုင်ရာမှုတွေကိုစန့်ကျင်နေတာမဟုတ်ပဲသူကိုယ်စားလှယ်ကိုလူပုဂ္ဂိုလ်အနေနဲ့ကန့်ကွက်တာသာဖြစ်တယ်လို့လည်းမြန်မာဆိုရတာဝန်ရှိသူတွေကပြောပါရခင်ဗျာ
ဒီနေ့ကနေညတော့ကဒီလကဘာနဲ့နေတဲ့တန်းနဲ့ဖြစ်သွားတဲ့အချိန်အပြေအဝလကျက်တာကိုတောင်နဲ့မြောက်အမေရိကတိုက်နိုင်ငံတွေကနေပြီးအပြေအဝတွေ့မြင်ခဲ့ကြရပါတယ်လကြီးကကဘာဂျိုးနဲ့အနီးဆုံးနေရာကိုရောက်လာတဲ့အနေအထားမှာပိုကြီးပြီးတော့လင်းထိန်တောက်ပါတဲ့စူပါမွန်းကြီးအဖြစ်တွေ့မြင်ခဲ့ကြပါတယ်ကဘာလီလူတွေနေရောင်ချောင်းဖြစ်တဲ့ရောင်စင်တန်းတွေ လကဘာပေါ်မှာဖြာကျစီတဲ့အတွက်လကို blood moon လို့ခေါ်ရလောက်အောင်လို့အပြည့်အဝလကြက်ချိန်မှာအနီအောင်ကြီးအဖြစ်နဲ့တွေးခဲ့ရပါတယ်။ Super blood wolf moon ကလကြက်ချိန်စုစုပေါင်း3နာရီကြာခဲ့ပြီးတော့ကဘာအရေးအောက်မှာလုံးဝကြာရောက်ခဲ့တဲ့လအပြည့်အဝကြက်ချိန်ကတော့တနာရီလောက်ကြာခဲ့ပါတယ်။လကြက်တာအဆအဆုံးကိုမြောက်အမေရိကနဲ့တောင်အမေရိကတိုက်တို့အပြင် Atlantic ဒေသနဲ့ဥရောပနိုင်ငံတချို့ကလည်းတွေ့မြင်ခဲ့ပါတယ်။2019ခုနှစ်အတွက်တခါတည်းဖြစ်မဲ့ဒီလကြက်တဲ့ဖြစ်စဉ်မျိုးကို2021ခုနှစ်မှသာထပ်ပြီးတော့တွေ့မြင်ရတော့မှာဖြစ်ပါရဲ့ရှင
်။ Australia နိုင်ငံ Melbourne မြို့မှာကျင်းပနေတဲ့ Australian Open Tennis ပြိုင်ပွဲအမျိုးသားတစ်ဦးချင်းပွဲစဉ်မှာတော့ကမ္ဘာစင်တစ် Novak Djokovic ကရုရှားက Daniil Medvedev ကို6-4 6-0 6-6 6-0 နဲ့အနိုင်ရပြီးတော့ Quarter Final ကိုတက်သွားပါတယ်။ဒါ့အပြင်ကနေဒါနိုင်ငံကမီလိုစ်ဗာရိုနစ်ကလည်းကမ္ဘာအဆင့်၄အလက်ဇန်ဒားဇ်ဗဲရော့ကို 6-1 6-1 6-6 နဲ့3ပွဲပြတ်နိုင်သွားခဲ့သလိုဂျပန်နိုင်ငံကကေနီရှိကိုရီကလည်းစပိန်ကပါဘလိုကာရဲရိုကို 6-0 6-0 6-6 6-4 6-6 နဲ့အနိုင်ရသွားခဲ့ပါတယ်အမျိုးသမီးတူအချင်းပွဲစဉ်မှာတော့ဆရီနာဝီလျံကကမ္ဘာအဆင့်တဲ့ဆီမိုနာဟာလပ်ကို 6-6 6-4 6-1 နဲ့အနိုင်ရပြီးတော့ quarter final ကိုတက်သွားပြီဖြစ်ပါတယ်ခင်ဗျာ
Direct from Washington, the voice of America, VOA.
နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးတင်းနာညာရဲ့ထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးခြင်းပါတယ်။မြမတက်မတော်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ AA တို့ကြားဒီကနေ့တင်းနာနေမှာတော့ကြောက်တော်မြို့နယ်ဘက်မှာတိုက်ပွဲဖြစ်ခဲ့တယ်လို့ဘူးသီးတော်နဲ့ပုံနှကျွန်းမြို့နယ်တွေမှာလည်းတိုက်ပွဲဖြစ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲဖြစ်တဲ့နာကြီးရွာကအုတ်ချုပ်ရည်မှုတူဦးကိုလည်းဘယ်သူဘယ်ဝါမှမသိတဲ့လက်နက်ကိုင်အဖွဲ့တခုကဖမ်းဆီးခေါ်ဆောင်သွားတဲ့ဖြစ်ရလဲဖြစ်ပါတယ်။ဒီအကြောင်းကိုတော့ VOA Time ခြေဆိုင်သတင်းတောင်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့ပါ။တနင်္လာနေ့ကကြောက်တော်မြို့နယ်တောင်မင်္ဂလာကြီးရွာအုပ်စုဘက်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားတယ်လို့တောင်မင်္ဂလာစစ်ဆောင်စခန်းတာဝန်ရှိသူဦးအောင်ကျော်မင်းကခုလိုပြောပါတယ
်။အဲ့ဒီပန်ချောင်းမပြေချောင်းဆိုတဲ့ရွာဘေးနဲ့ပါပဲဟိုပါပေါ့ခုတက်တွေ့တွေ့တာလေ။မင်းရလို့ဖြစ်တယ်။ဒီနေ့ဖြစ်တဲ့ကိစ္စကလက်နေကြီးရောလက်နေသေးရောတော်တော်ကိုပြင်ချင်တာ။ခုဖြစ်နေတာကဒီမြမအဆက်မဆောင်တဲ့ဒီအေအေနဲ့လို့ပြောကြတာပါပဲ။ကြီးရောကဗျာတိုက်ပွဲဖြစ်တဲ့အချိန်ကတော့ခုရွာမှာပဲနေကြတာပေါ့။ဟိုအပြင်မထည့်ဘူးလေအောင်းနေတဲ့ဟိုနိမ့်နေလေးပဲလေ
မနေ့ကဒီစင်ဘလကုံပိုင်းမှာတမတော်နဲ့အေအေတိုက်ပွဲကြောင့်ကြောက်တော်မြို့နယ်လမှုကိုင်းငဆွေပါချီနဲ့ပညာဝကြီးရွာသားတွေနေရက်ကနေတင်းချောင်လာကြပြီတောင်မင်္ဂလာကြီးရွာမှာစစ်ဘေးတင်းချောင်နေကြတာပါစစ်ရှောင်ဦးကြီး900ကျော်ရှိတဲ့တောင်မင်္ဂလာကြီးရွာစစ်ရှောင်စခန်းမှာကြုံတွေ့နေရတဲ့အခက်အခဲချင်းတွေကိုတော့စခန်းနေသူတူကအခုလိုပြောပါတယ်
ဒီလိုဆိုတော့စာဝန်နေရတာပဲဒါအဓိကနေနေပေါ့နော်ချက်တာလေအဓိကလေအပ်တာပဲနော်ဒါဆိုတော့ကျောင်းကျမ်းမာရေးတိုင်းဆိုင်ရာတွေတော့ဝင်းကျော်ဝင်းပြက်တွေနည်းနည်းဖြစ်လာတာရှိတယ်အဲ့ဒါတွေကခေးဒီမှာပဲဖြစ်တာ
တိုက်ပွဲမဖြစ်ခင်တောက်ကြနေကတောင်မင်္ဂလာကျေးရွာအုပ်စုအုပ်ချုပ်ရေးမှုကိုအမည်မသိလက်နက်ကင်အဖွဲ့ကနေဖမ်းဆီးခေါ်ဆောင်သွားတာဒီကနေ့အထိတရေမကြားရသေးဘူးလို့ဦးအောင်ကျော်မင်းကခုလိုဆက်ပြောပါတယ
်အေးအခွင့်အရေးမသိဘူးကွာသူစစ်ရှင်နေညနေကျင်းလာတော့ပါပဲလူမရောက်အောင်ခေါ်တော့တယ်လို့ပြောတော့ဟုတ်ကဲ့ဒီတောင်မေးမှာဒုက္ခတိစခန်းကနေဒီဝညနေမှာပြန်သွားတယ်ပြန်သွားပြီးတော့လည်းကလေးတွေအတွက်ဆိုင်မှာသွားပြီးတော့မှုံသွားဝေတဲ့ဝေတာပေါ့ပြန်လာတဲ့ခါကျတော့လူမရောက်အောင်အားလေးလိုက်ကြည့်တော့ဦးပင်းကြီးရှိပါတယ်ဆိုပြီးတော့လည်းသူ့ကိုခေါ်သွားတာအခုအချိန်ကြီးတော့ဒီနေရာတွေတော့ကျွန်တော်တို့ဒီမြို့နေအုပ်ချုပ်ရေးမှုကိုဖုံးစံအကြောင်းကြားပြီးတော့ပြောတဲ့ခါကျတော့အေးရလူတွေကကျွန်တော်တို့စုံစမ်းကြည့်ပါတယ်ဒါပေမဲ့ဒီတိုက်ကလူတွေကတော့လုံးဝမခေါ်သွားပါဘူးဆိုပြီးတော့လည်းဒီလိုပြန်ဖြေတယ်
စီရေပတိပခဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ဒေသတွေမှာအေအေနဲ့ဆက်သွယ်လို့ဆိုပြီးစစ်ဆေးမေးမြန်းခံရတာတွေဖမ်းဆီးတရားစွဲဆိုခံရတာတွေလည်းရှိထားပါတယ်။တနင်္ဂနွေနေ့ကလည်းဘူတီတောင်နဲ့ပုံလုံးကျုံမြို့နယ်တွေဘက်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ရခိုင်တိုင်းဒေသမျိုးနွယ်များအစည်းအရုံးသွင်းမှုကိုစောစောထုံးကပြောပါတယ
်။မနေ့ကတော့ဒီဘူတီတောင်မျိုးနယ်တွေဥရင်သာနာမှာအခြေခံဖြစ်တဲ့ပုံလုံးကျုံမျိုးနယ်အော်ရမတောင်လို့ခေါ်တာပေါ့နော်။အဲ့ဒီတောင်မှာရှိတဲ့ကျောက်တော်နဲ့ပုံမြင့်ကိုတော်ရတောင်ပေါ်လေးပေါ်တော့အဲ့ဒီနဲ့မှာတက်တယ်ဖြစ်တယ်
။ဒီလိုတိုက်ပွဲဖြစ်နေတဲ့ဖြစ်စဉ်ပေါ်မှာအချင်းကြီးအသေးစိတ်မသိရှိရသေးဘူးလို့အေးအေးပြန်ကြားရေးတာဝန်ခံခိုင်တုခကဆိုပါတယ
်။အဲ့ဒီမှာတိုက်ပွဲဖြစ်ခဲ့တဲ့အဥစ္စာတော့ရှိကြပါဒါမှမဟုတ်ဟိုအသေးစိတ်ချက်လက်တွေတော့ခုထိဟောပို့မလာသေးဘူးတနေ့စီလေးရုံးချက်ကရုံးချက်ကလည်းဒီနေ့စီပို့မလာသေးဘူး
။ပြီးခဲ့တဲ့စနေနေ့တုန်းကချင်းမြင့်နယ်ပလဝမြို့နယ်ခမောင်းဝရွာဘက်မှာလည်းမြမတမတော်နဲ့ရခိုင်လက်နက်ကိုင်ဖွဲ့အေအေတို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့အေအေဘက်ကကြေညာချက်ထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်နဲ့ချင်းမြင့်နယ်တွင်လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့နယ်ပတ်သက်လို့တမတော်ဘက်ကသတင်းထုတ်ပြန်တာမတွေ့ရသေးသလို ตํารวจตระเหม่ปัญญายี้ภพตั้วภพตุยหมู่กูพีโออีก็เจิงๆพุ่งเนี่ยเสร็จตัวแค่ไปมั้ยเสร็จตัวลูกไม่อยากให้บาบูอีอีหาอาจารย์ภพตองจันตัวภพดาဖြစ်ลูกเปียๆตะๆฉีมุ่งมุ่งနိုင်ငံတော်ตามิงกาปู่กูตองอังสันสุจิกันนี่มาจักแค่จองจันนาวีระสัชเชยันนี่ก็หนีไปแล้วมาจิ้มมาปิลุกแค่แต่ตํารวจตระเหม่ปัญญายี้ภพกันนี่เปียจักแค่พี่น้องจะใครพี่เนี่ยတွင်ไต่ภพฤทธิ์เสร็จแล้วဖြစ်ปွားล่ะနေတာวะ
ရခိုင်ပြည်နယ်ဘူဒီတောင်ရတိတ်တောင်မောင်တော်ကြောက်တောင်နဲ့ပုံနေကျုံမြို့နယ်တွေဘက်မှာတမတော်နဲ့အီအီတို့စိုက်ပွဲဖြစ်ပွားနေခဲ့ပြီးနောက်ပိုင်းဒေသခံရွာသားချောက်ဆောင်နီးပါးဟာစစ်ပေးတင်းချောင်းနေကြရပါတယ်ခင်ဗျာနိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီကချင်ပြည်နယ်ထဲမှာဝင်ကြီး၃ဦးကိုဝင်ကြီးချုပ်ကနှုတ်ထွက်ခိုင်းတဲ့ကိစ္စအန်အန်ဒီဘက် ပြောဆိုလိုက်ပါတယ်အတိုင်မင်ငံပုဂ္ဂိုလ်ကနှုတ်ထွက်ခိုင်းတာဟုတ်မဟုတ်ကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးဝင်ကြီးချုပ်ရဲ့ဆောင်ရွက်ချက်တွေအပေါ်မှာပါတီဘက်ကနေစုံစမ်းစစ်ဆေးပေးဖို့နှုတ်ထွက်ခိုင်းထားတဲ့အထက်မှာပါတဲ့ဝင်ကြီးတဦးကပေးပို့တဲ့တိုင်ကြားလွှာမှာလဲကွဲလွဲမှုတွေရှိနေတာကြောင့်အတိအကျစုံစမ်းပြီးမှပဲအဖြေပေးမယ်လို့
ဇန်နဝါရီလ17ရက်နေ့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့လက်ညွန့်ချက်ရဆိုပြီးကချင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခက်အောင်ကပြည်နယ်ဝန်ကြီး၃ကိုမိမိသဘောဆန္ဒအလျောက်ယာရုကနေနှုတ်ထွက်ကြောင်းစတင်ဖို့ညွှန်ကြားခဲ့တယ်လို့သက်ဆိုင်ရာပြည်နယ်ဝန်ကြီးတွေကပြောကြားပါတယ်။နှုတ်ထွက်စတင်ဖို့ပြောထားတဲ့ဝန်ကြီးတွေကတော့ပြည်နယ်စိုက်ပျိုးရေးမွေးမ ဒီနေ့ကစိုက်မွေးဝင်ကြီးဦးမြသိန်းကတော့ဝင်ကြီးချုပ်ရဲ့ဆောင်ရွက်ချက်အပေါ်အန်အေဒီပါတီဘက်ကစုံစမ်းစစ်ဆေးပေးဖို့ပါတီဌာနချုပ်ကိုစာပေးဖို့ထားတယ်လို့သတင်းမီဒီယာတွေကပြောဆိုထားပါတယ်။လက်ရှိပြည်နယ်ဝင်ကြီးတုံမာနှုတ်ထွက်ဖို့ဝင်ကြီးချုပ်ကပြောရမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကလမ်းညွှန်လို့ဆိုရတဲ့ပတ်သက်ပြီး
တကယ်လို့ဆောင်ခန်းချင်းဟုတ်မဟုတ်ကိုခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။ကျွန်တော်တကယ်ထပ်ခိုင်းမယ်လို့တော့ကျွန်တော်ယုံကြည်ပါဘူး။သို့တော်တရင်ရတော့ထွက်နေတယ်။ကျွန်တော်တို့တိကျမှမှကျွန်တော်တို့ပုံစံမိမြန်လို့မရသေးပါဘူး။ဘာဖြစ်မှအမှန်တကယ်ဘာဖြစ်ခဲ့မှန်းကိုကျွန်တော်မသိဘူး။
လက်ရှိမှာတော့စိုက်မွေးဝင်ကြီးဦးမြသိန်းကဝင်ကြီးချုပ်တင်ခိုင်းထားတဲ့အတိုင်းနှုတ ဒီအမြတ်တိုင်းကတိုင်ကြားစာပြပို့ထားတာနဲ့ပတ်သက်လို့မင်းမြတ်နာမှာတော့ဒေါက်တာမြညွန်းကအဖြစ်မှန်ကိုကျွန်တော်အရင်သိပြီးတော့မှကျွန်တော်ဗတ်ဆက်လုပ်ရမယ်စဉ်းစားလို့ရမယ်ခင်ဗျာသူပြောတာနဲ့သူကမီဒီယာတွေပြောတာတခြားတွေမှာအခုပို့တဲ့စာတော့ကွယ်လွယ်မှုတချို့ရှိနေပါတယ်အဲ့တော့ကျွန်တော်တို့အားမမှတ်ချက်ပေးလို့မရပါဘူး
လက်ရှိဖွဲ့စည်းပုံအခြေခံဥပဒေပုံမှန်
263 အတင်းအကျပ်ဖိအားပေးနှုတ်ထွက်ခိုင်းတာမျိုးကိုလည်းလုပ်လို့မရပါဘူး။လုပ်ငန်းတာဝန်မကျေပြွန်တဲ့ဝန်ကြီးချုပ်နဲ့ဝန်ကြီးတွေကိုယာရုကနေနှုတ်ထွက်ဖို့နိုင်ငံတော်သမ္မတကသာညွှန်ကြားနိုင်ကြောင်းနဲ့ညွှန်ကြားချက်ကိုမလိုက်နိုင်ရင်လေတာဝန်ကနေရက်စဲခွင့်ရှိတယ်လို့ကြေညာထားပါတယ်။လက်ရှိတည်တဲ့ဥရေယလုပ်ငန်းတာဝန်မကျေပြွန်တဲ့ဝန်ကြီးချုပ်နဲ့ဝန်ကြီးတွေကိုယာရုကနေနှုတ
ဒီကနေ့မြစ်ကြီးနားမြို့မှာတရင်တောက်တွေတွေ့ဆုံမေးမြန်းချိန်မှာအခုလိုဖြေသွားပါတယ်။မိမိတဲ့ဟာဒီအင်္ဂလိပ်ကကုစုရေးအဖွဲ့ရှိတယ်၊စုရစွာအုပ်စုရေးအဖွဲ့ရှိတယ်။ကုစုရေးအဖွဲ့ရှိဆိုတော့ကျင်းစုကမန်းရှိတယ်။ဟုတ်လား။အစစ်စစ်ကုကေလိုညင်ကြတဲ့ဒီလူလူစက်ပေါ်လေ။ဒါကို
လုတ်ချင်းပဲဖြစ်တယ်လို့ပဲအင်္ဂလိပ်ကပြောပြချင်တယ်။ဝန်ကြီးတွေနှုတ်ထွက်ဖို့တောင်းဆန်းစုကြည်ကညွှန်ကြားတာဟုတ်မဟုတ်သတင်းတောက်တွေကမေးမြန်းလာကြတော့ကချင်ဝန်ကြီးချုပ်ကတိတိကျကျဖြေကြားတာမရှိပဲအထက်ကဆိုတော့အားလုံးပါတယ်လို့သာဖြေကြားခဲ့ပါတယ်။ဒီတော့အတွင်းတနင်္လာရီတိုင်းဝန်ကြီးချုပ်ရဲ့လုတ်ဆောင်ချက်တွေနဲ့ပတ်သက်လို့လေပြီးခဲ့တဲ့ရက်ပိုင်းတွေကသတင်းတွေထွက်ပ ဒီကချင်ဝင်ကြီးတုံးဦးကိစ္စကိုသာစုံစမ်းစစ်ဆေးသွားမှာဖြစ်ပြီးတနင်္လာရီတိုင်းဒေသကြီးဝင်ကြီးချုပ်ကိစ္စနဲ့ပတ်သက်လို့သုံးတရားတိုင်ကြားစာရရှိထားခြင်းမရှိလို့စုံစမ်းစစ်ဆေးရလို့ဟိုမရှိသေးဘူးလို့ဒေါက်တာမြို့ညွန့်ကပြောပါတယ်။ဒါပြင်ပါတီကနေအပီးတိုင်ထုတ်ပယ်ထားပြီးဖြစ်တဲ့
အေအော်ရီတိုင်းဒေသကြီးလွတ်တော်ဒုက္ကဋ္ဌနဲ့ပတ်သက်လို့ပါတီအနေနဲ့သက်ဆိုင်ရာဝန်ကြီးဌာနတွေစီကိုလိုအပ်တယ်လို့လုံနိုင်ဖို့ပြောဆိုထားပြီးဖြစ်တာကြောင့်ဒီအပေါ်မှာဝင်ရောက်ဆက်ဖက်သွားမှာမဟုတ်ဘူးလို့လည်း NLD ပါတီပြောခွင့်ရဦးမြင့်ညွန့်ကပြောဆိုသွားပါတယ်ရှင်။မမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တရုတ်နိုင်ငံဘက်ကမြန်မာနိုင်ငံဘက်ကစံပြန်တင်ပို့ဖို့စီစဉ်နေတဲ့အကြောင်းကိုတင်ပြပေးကြပါမယ်။ တရုတ်နိုင်ငံယူနန်ပြည်နယ်အစိုးရနဲ့မြန်မာအစိုးရဘက်ကအစိုးရပိုင်းနဲ့ရောပုဂ္ဂလိကပိုင်းနဲ့ပါညှိနှိုင်းဆွေးနွေးနေကြပြီဖြစ်ပါတယ်။လက်ရှိမှာတော့တရားမဝင်စံတင်သွင်းတာတွေအားလုံးကိုယူနန်ဘက်ကနေပိတ်ပင်ထားသလိုတရားဝင်စံတင်သွင်းမှုအပေါ်မှာလည်းသူတို့သတ်မှတ်ထားတဲ့အခွန်နှုန်းထားကများလွန်းနေတာကြောင့်တရုတ်ကုန်သည်တွေကမြန်မာစံတွေကိုမဝယ်တော့ဘဲနဲ့လက်ရှိမှာတော့အဝယ်အားလုံးကိုရပ
The Yokon Bay got Yamasango, Koma Sangwe, Diamo, and Wayuni Arago, Yunan Soyaga, Bay Lai Below. Tiawe and Kongale, Tonsa Kong, Yagai no Bisong Yae to Tiokon de Riga, Mimasango, Leshima, Moe Nidobe, Shana Taraba, Tiokon de Riga, Tru Yunan, Suyae Kongo, Xiaomi, Tiamo and Lanyangani, Mimasango, Miazong Way Uni Jara, Pibare, Pidin San, Tawalaga, Tio Pigu, Bunia, Pibi, Akulu, Tio Baga, San Way, Jodwae to San Ziguama, a tidy out Nina Mui, Shielu. Myama Kondari ga pyo ware, da jang Tiyo Myama San Tienpo Muma napa pile nai me, Tiyo Wien Tpo Du Ni Mu Pila Bu, Ni Nai Nye jang Myama Nangan San Zwa Teng Jou Tui 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 Mu Uye Miyang ga pyo ware.
Tiyo Mwen Wee Le Ha Si Ni Le Ha Yen Hau Tipa Ka Le, Nye Zan Ma Yao Ni Le Ha Si Ga Ebo, Na Tiyo Ha U Napa Tito Tua Ni Le Ni Tha Bo. Yee Si Dwe Kai Ma Le Si Gwa Tum Ho U Bo, Ta Yime Le Hu Li Informe Ya Ni Biyo, Forme Lo Nai Ne, Ni Tha Tuku Pien Lo. อารมณ์วายจูซาเนี่ยบ่เนาะจนเราได้จูซาเนี่ยแล้วสุขก็เลยเปลี่ยนไปแล้วบ่เนาะกูสุขก็ก็นี่ไหนนี่เลยปีเนี่ยเส้นเนี่ยเนาะโหเส้นเนี่ยบ่เนาะที่แม่มานักงานมาชื่อเตยอุตันยูเนี่ยโหนี่ไหนนี่อะไรโลเนี่ยบ่เนาะมาจากแกมาตะคู่ๆတော့ทูจ้าหมู่ขึ้นมาดูတော့เหมี่ยวเล่นน่ะบ่เลยมันแกก็กูรู้ว่าดีเนี่ยแท้กงตัวยีโหเลยโหคลีนๆเมียนๆเนี่ยแค่ๆด่าซิกไม่ใช่ลงไหนอ่ะบ่เนาะ
เอาก็ป้องกันเต็มโพยางชามูเลยเลเลกูกูลงไหนอ่ะบ่ดีนักกูจะลงตัวกูรู้ซื้อนี่ล่ะบ่ยารุก็เผ่ช้าคันไล่ยาเยสีวากูตันวินีฐานะกองตัวเอี้ยหญ่นย้ายหมู่จุอู้ยันไหนท้องหาอยู่นั้นอโซยะเนี่ยหญ่นไหนน่ะมาอู้ส่องปาวินแก่อ่ะผิดปีอะคู่ตุยารุก็นี่ทุบไปคันไล่ยาโลเตยุบบักก็เลยสั่นเกษาซูนี่ล่ะฤกูเปลี่ยนปีสร้างจีเนี่ยอ่ะขึ้นไหนจังเมม่านักงานสั่นเสร็จลงงานชิมยาเต็ม
ด้วยพระช่วยด้วยยืมมืออู้เนรินสิงห์ก็เปลี่ยวไปเลยอู้นี่ไรนะก็จันทร์รู้ที่ยูเนฟีเนสู้ยานี่จันทร์รู้ที่พระก็คงจะยืมเนี่ยที่ว่าที่ว่าผู้นั้นคงจะยืมเนี่ยที่นั่นนั่งเงียบเงียบเลยคงจะไม่เกิดอะไรจันทร์ที่นั่นเงียบเงียบเลยใช่ไอ้เกี่ยวกับที่ก้าวสองนะก็ที่คงจะยืมที่ว่าผู้นั้นมาที่ว่าผู้นั้นมาคงจะยืมดีใจอู้ยานี่ช่วงอู้ดูดีก็ทำอยู่อู้ก็ได้ไม่หนีไปอยู่แล้วนั่งเงียบเงียบไปก็มีสิ่งเปลี่ยนแ
တရုတ်ယူနန်အစိုးရကစံလွှဲအပေါ်မှာတရားဝင်ခွင့်ကိုတုံးဆက်ခွင့်ရခိုင်နှုန်းသတ်မှတ်ထားလို့တရုတ်ကုန်တရေကမြန်မာစံကိုဈေးနှိမ်ဝယ်ယူကြပါတယ်။တရုတ်ဘက်ကစံမတင်ပို့ရပေမဲ့လည်းတခြားနိုင်ငံပေါင်း60ခုရောရှေးချောင်းကနေတင်ပို့နေရရှိရလို့မြန်မာနိုင်ငံစံစဘာအသင်းချုပ်ဒူဥက္ကဋ္ဌဦးအောင်တောင်းကပြောပါတယ်။
ဒီကတိပင်းနိုင်ငံကျွန်တော်နိုင်ငံနဲ့ဈေးပေါ်တဲ့ဆန်တွေရှိနေလို့ရုပ်ကိုလက်တလုံးမသွားဘူးရဟုတ်ကဲ့ဒီမကိုက်တာကတို့ပြီးတဲ့ဈေးနဲ့ကျွန်တော်တို့ရှိရာရှိနေဖြစ်နေဈေးနဲ့မကိုက်တာဟိုရောကတမကအယူကလည်းမြန်မာနိုင်ငံကတင်ပို့ရဲ့ဆန်လုံးရှိပေါ်မှာပြီးခဲ့တဲ့တောက်ချနေ့ကစပြီးအခွန်ကောက်ခံနေပြီဖြစ်ပါတယ်ဒါပေမဲ့လည်းအယူဈေးကွက်ကိုတင်ပို့တာကစုစုပေါင်းဆန်တင ကျွန်တော်ကဝေရထားတာကြောင့်ဒေတာတွင်နိုင်ငံတွေမှာဈေးကွက်တက်ကိုရှာဖွေဖို့ကြိုးပမ်းရမှာဖြစ်ကြောင်းဘရင်နောင်စံကုန်စည်တိုင်းဥက္ကဋ္ဌဦးလူမော်မြင့်မောင်ကပြောပါရယ်
ကျွန်တော်တို့ကတော့တခြားဈေးကွက်တွေကိုဒီတဲ့ပို့လို့ရှာပါပေါ့။ဒါကြောင့်လည်းဆိုကျွန်တော်export ဟောလူငယ်တက်ဝက်ကချိုင်းနာပေါ်တော့သွားပြီးတော့
ก็ตัวก็อีเวนเอาไม่ถูกตัวแล้ววะเนาะไอ้ที่จะว่าอันนี้ต้องเอาแต่ที่กูวางไม่ยันนี่วางไปไม่ยันเราที่สี่แล้ววะเนาะแค่เสียมาไอ้ดอกไอ้วางดูวางไปไม่ยันอยู่จันทร์รู้ว่าจะช้ามากกว่าย่างช่วยยังไงเนี่ยย่างดีกว่าช้าไม่รู้ว่าสิแต่เมื่อไหร่จันทร์รู้ว่าเอาชีวิตมาวะเนาะแต่ถ้าได้ใส่ในหัวหัวหน้างานถ้าเกิดปีนี้สู้ยังเราเนี่ยที่ไหนไม่รู้แล้วมูเนี่ยที่ไหนรู้ยังไม่รู้ถ้าสู้ตัวรู้ยังไม่รู้ถ้าสู้เ
ဒီကနေ့ကျွန်တော်တို့သက်ဆိုင်ဌာနဆိုင်ရာအဖွဲ့အစည်းတွေနဲ့ဟိုသူရဲ့ရင်းနှီးမြှုပ်နှံမှုရရင်တော့ဒါမဆိုးလို့ပြောအောင်ပါပဲ။လက်ရှိပြည်တွင်းမှာစံစည်းနှုန်းကြီးကျလာနေရလို့ကုန်တယ်ကပြောပါရယ်။ဒါဟာကမ္ဘာစံစည်းကွက်မှာစံပို့ရှာနေရကြောင်းလည်းပြန်နိုင်တယ်လို့ EU နဲ့တရုတ်ဘက်ကအဝေလျှော့သွားကြောင်းလည်းစံစည်းကွက်ကိုပို့ပြီးထိခိုက်နိုင်ခြေရှိရလို့တုံ့တက်တာရှိပါရယ်။ ပြီးခဲ့တဲ့ဘဏ္ဍာနှစ်မှာပြည်ပကို3.9တန်ချိန်တုံ့နှံကြောင်းတင်ပို့ရပေမဲ့အခုနှစ်မှာတော့တန်ချိန်7.3ခုနှစ်သန်းလောက်ပဲတင်ပို့နိုင်လိမ့်မယ်လို့မြန်မာနိုင်ငံစံစွာအသိအကျောက်ကခန့်မှန်းထားကြောင်းပြောပါရယ်။
ကိုစော်ထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့တင်းနှာညသတင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။ဆက်ပြီးတော့ထောင်ချခံထားရတဲ့ရိုက်တာသတင်းတောင်နှစ်ဦးရဲ့အမှုအယူခံဆက်တက်မဲ့အခြေအနေကိုတင်ပြပေးကြပါရစေ။နိုင်ငံတော်လျှို့ဝှက်ချက်အုပ်ဝေးနဲ့ထောင်ချခံထားရတဲ့ရိုက်တာသတင်းတောင်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုရန်ကုန်တိုင်းရ
နိုင်ငံတော်လူဝတ်ချက်အုပ်ဒီနဲ့1924ခန်းသားရိုက်တာသတင်းတော်ကိုယ်ဝလုံးနဲ့ကိုကျော်စိုးတို့ဟာရန်ကုန်မြောက်ပိုင်းကရင်တရားရုံးကချမှတ်လိုက်တဲ့အမိန့်ကိုရန်ကုန်တိုင်းတရားလွှတ်တော်မှာပြည်ခရင်နှစ်ဒီဇင်ဘာ21ရက်ကယူခံဝင်ခဲ့ပါတယ်။အဲ့ဒီယူခံကိုပယ်ချလိုက်တဲ့အတွက်နေပြည်တော်မှာရှိတဲ့ပြည်ထောင်စုတရားလွှတ်တော်မှာပြည်စင်မှုစက်တပ်ဖို့ဆောင်ရွက်နေရဖြစ်ပါတယ်။ရာ ပေါ်တစ်ဆင့်တလို့ရှိရင်ယူကန်ဆိုတာတက်ရတယ်အဲယူကန်ပြီးသွားလို့ရှိရင်နောက်တစ်ဆင့်ထပ်တက်မယ်ဆိုလို့ရှိရင်ပြင်ဆင်မှုနော်ဥပဒေပိုင်းဆိုင်ရာပြင်ဆင်မှုလို့ခေါ်လွယ်လို့ပြောလို့ရမယ်နော်ပြင်ဆင်မှုတက်ဖို့မိသားစုစီကခွင့်ပြုချက်ရတာပြီးရန်တာတရင်နောက်နူးကလည်းသဘောတူတယ်လို့တန်းဆောင်ကပြောပါတယ်အပြီးကြတဲ့အပတ်ကဝါလုံးနဲ့ကျဆိုးလို့လည်းသဘောတူတယ်ဗောနော်အဲမိသားစုစီက ချိလာဇန်လောက်ဆင်မလာမသိဘူးเนาะဖေဗရူလာပထမပတ်တော့မဒုတိယပတ်လောက်မှာဖြစ်နိုင်တာเนาะ
ရန်ကန်ပြည်နယ်ကိုယ်ဝဲလုံးနဲ့ကိုကျော်စိုးတို့ကိုရဲမှုချက်တင်ကိုကထောင်ချောက်ဆင်ဖမ်းကြီးခဲ့တာဖြစ်တယ်လို့တရားခွင်မှာထပ်ဆိုခဲ့တဲ့တရားလူပြတ်သက်တည်ဒူရဲမှုဟောမိုးရံနိုင်ဟာရဲစည်းကမ်းဖောက်ပြတဲ့ဆိုပြီးထောင်နဲ့တနစ်ချမှတ်ခံထားတာရှေးလာမယ့်ဖေဖော်ဝါရီလထဲမှာပြန်လည်လွတ်မြောက်လာမှာလည်းဖြစ်ပါတယ်။သတင်းတော်ဦးမှုကတော့ကိုလကြဆစ်ဆီးခဲ့ပြီး98ခုနှစ်စက်တင်ဘာ3ရက်နေ့မှာမြောက်ပိုင်းခရင်တရားရုံးကထောင်နဲ့ခုနှစ်နှစ်စီချမှတ်ခဲ့တာဖြစ်ပါတယ်။ရတာသတင်းတော်ဦးဟာရခိုင်ပြည်နယ်မြောက်ပိုင်းအင်းနင်ကြီးရွာမှာရွာသားဆယ်ဦးကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကတပ်ဖြတ်ခဲ့တာကိုရတာသတင်းဌာနကစုံစမ်းဖော်ထုတ်ရေးသားနေစီမှာပဲဖမ်းဆီးခံလိုက်ရတာဖြစ်ပါတယ်။အဲ့ဒီတပ်ဖြတ်မှုနဲ့ပတ်သက်ပြီးတပ်မတော်ကတိလက်စုံစမ်းစစ်ဆေးတာလုပ်ခဲ့ပြီးတပ်ဖြတ်မှုမှာပါဝင်ခဲ့တဲ့တပ်ဖွဲ့ဝင်တွေဒေသခံတိုင်းရင်းသားတွေကိုပြစ်ဒဏ်ချမှတ်ခဲ့ပါတယ်။သတင်းလုံးတွေကဖမ်းဆီးထောင်ချခံရတဲ့ကိစ္စပေါ်အခုလိုရဲသားဆိုးရလက်ထက်သတင်းလုံးလက်ခွင့်ပေါ်မေးခွန်းထုတ်တာလည်းရှိနေပြီးသတင်းသမားကာကွယ်စောင့်ရှောက်ရေးဖွဲ့တွေကလည်းရှုံချထားကြပြီးတော့အမြန်ဆုံးပြန်လည်ပေးဖို့တောင်းဆိုထားကြပါတယ်။ဒါအပြင်အရင်သမရဟောင်းသိရှင်ဆိုရလက်ထက်ကလည်းအခုမြို့သားဒီမိုကရေစီဖွဲ့ချုပ်ရဲသားဆိုရလက်ထက်မှာသတင်းသမားတွေကိုအမှုဖွင့်တရားစွဲတာဖမ်းဆီးထောင်ချခံရတာပုံများလာတယ်လို့စစ်တမ်းတွေမှာဖော်ပြထားပါတယ်ခင်ဗျာ
။ကိုထက်အောင်ခန့်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညချမ်းရဲ့သတင်းလှတွေကတော့ဒီလောက်ပါပဲ။ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြခန္ဓာတွေဖြစ်တဲ့စီးပွားရေးခန္ဓာ၊ဘလော့ဂါတွေပြောသမျှတက်တက်ရောက်သတင်းလှအစီအစဉ်နဲ့အတူသူယုံကြည်အားအစီအစဉ်တွေကိုနားဆင်ရဖို့ရှိတာမို့ဆက်လက်နားဆင်ကြပါအောင်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။မြန ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနာတင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။2019ခုနှစ်ဇန်နဝါရီလ22ရက်တနင်္လာညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 15953ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 9335တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုဇက်တိုက်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှတက်တက်ရောက်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်မှာနားဆင်ရမှာကတော့
ကျွန်တော်အခုပြောချင်တာကတော့လူသားအလုံးဟာဘဝတစ်ခုကိုရလာပြီဆိုရင်မိမိတို့ကြိုင်နေတဲ့
ရန်ကုန်မြို့ကဥတီဟာရဲ့ယုံကြည်ရာနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။အခုအရင်ဦးဆုံးအပတ်စဉ်ကဏ္ဍတွေကစီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်။မြမဆန်တင်ပို့မှုအပေါ်မှာ EU ဥရောပသမ္မတကအခွန်ကင်းလွတ်ခွင့်ပေးထားတာကိုအဆုံးသတ်လိုက်ပါပြီ။ပြပဈေးကွက်ခိုင်မာမှုအားနည်းနေတဲ့မြမဆန်လောကအတွက်ဥရောပဈေးကွက်ကိုပါဆုံးရှုံးရမယ့်အခြေအနေရှိနေတာကြောင့်နောက်ထပ်အထိနာစရာဖြစ်ပါတယ်။တခြားအစားထိုးဈေးကွက်ကိုရှာဖို့ကြိုးစားနေပေမယ့်ရေးရရရမရှိသေးတဲ့အခြေအနေကြောင့်ပြပဆန်တင်ပို့မှုကတိတိတသားကြဆင်းသွားမယ်လို့သုံးသပ်ထားကြပါတယ်။ဒီအပေါ်မှာဆန်ကုန်သည်ကြီးများအတိုင်းဝိုင်းကြမှာဘယ်လောက်ပြင်ဆင်ထားပြီးပါပြီလဲ။လယ်သမားတွေအတွက်ဆန်ဈေးနှုန်းကြိုတင်ခန့်မှန်းချက်တွေကိုတော့မြန်မာနိုင်ငံဆန်စပါးအသင်းချုပ်ရဲ့အမှုဆောင်ဒေါက်တာစိုးထွန်းနဲ့ဆွေးနွေးထားတာကိုတော့ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာနားဆင်ကြရအောင်ပါမတ်တိန်ကြီးထိုက်ကစီစဉ်တင်ဆက်ထားပါတယ်ရှင်
ဒေါက်တာစိုးထွန်းရှင်ဒီဥရောပဈေးကွက်မှာမြန်မာဆန်ကအရင်တုန်းကတော့အခွန်မပေးရဘူးပေါ့နော်။ဒါပေမဲ့2019နဲ့30ဆက်တိုက်အခွန်ကောက်မယ်လို့ဒါဥရောပသမ္မတဘက်ကကြေညာပါတယ်ဆုံးဖြတ်လိုက်ပါတယ်။မြန်မာဆန်ကဒီဥရောပဈေးကွက်ဆုံးရှုံးသွားနိုင်ခြေရှိပါသလားရှင်။ဈေးကွက်ပြိုင်ဆိုင်နိုင်မှုရှိပါဦးမလားဆရာ
။ကျွန်တော်ကဥရောပဈေးကွက်ကိုတင်ပို့တာတော့လေမနေ့ကဒီတန်ရင်3000ကျော်လောက်ကျွန်တော်တို့တင်ပို့နေတဲ့အခြေအနေမှာဥရောပကိုသွားတာတန်ရင်4000လောက်ရှိတာပေါ့နော်။တန်ချိန်၄သိန်းနဲ့မှမှာကျွန်တော်တို့ကဇကွဲကတန်ချိန်၃သိန်းရယ်ဆန်ကတန်ချိန်၃သိန်းပေါ့နော်တန်ချိန်၃သိန်းဆန်နဲ့မှမှာသူကနှစ်မျိုးပေါ့အမရဆန်လုံးရှိရယ်အမရဒီဆန်အလက်စားရယ်ဟောအဲ့တော့ကျွန်တော်တို့ကဒီကရန်ခုသူတို့ DSC ထုတ်မယ်ဆိုရင်ဆန်မျိုးစားအမရဆန်လုံးရှိရယ်အမျိုးသားတစ်မျိုးပဲ DSC ထုတ်တာပေါ့နော်အဲ့တော့ဒါတင်ပို့မှုအားလုံးရဲ့၁၀၀ကျော်လောက်ပဲကျွန်တော်ပမာဏရှိပါတယ်အဲ့တော့ဈေးကွက်ရပြောရင်တော့လေဒီဥရောပကဒီ DSC ထုတ်တဲ့ဟာကတော့ဒီကွာအားလုံးကတိရရဲ့အောင်ဖြစ်တဲ့အတွက်ကြောင့်မလို့အမှန်တော့အများကြီးတော့ချိန်မှမှုတော့မရှိပါဘူး။
အဲ့တော့ဥရောပဈေးကွက်ကိုဒီပြီးခဲ့တဲ့2018တုန်းကတင်ပို့နိုင်ခဲ့တဲ့ပမာဏပေါ့နော်ဒီဆန်လုံးရှိတင်ပို့နိုင်မှုကရောဆုံးရှုံးသွားနိုင်ခြင်းရှိပါသလားရှင
်။အဲအဲ့ဒီကတော့ဆုံးရှုံးသွားမဲ့သဘောရှိပါတယ်။အဲ့တော့တန်ချိန်5000လောက်ရှိတော့ပေါ့နော
်။အဲ့တော့ဆုံးရှုံးမှုကတော့သိမကြည့်ဘူးပေါ့နော်ဆရာတို့ပြောတန်ချိန်5000လောက်ပဲရှိ
တယ်။ပမာဏပြောရင်တော့
ဟုတ်ကဲ့
မများဘူးပေါ့နော်ကျွန်တော်အမတရုတ်ပြည်ဆိုရင်တန်ချိန်တန်းဝဲတော့ကျွန်တော်တို့သွားရအောင်နော်ဒါနဲ့ရှင်တော့ပမာဏအများကြီးတော့မရှိပါဘူ
းဟုတ်ကဲ့ရှင်ဆရာအဲ့တော့ဒီဆန်လုံးရှိစိုက်ပြိုးတဲ့လယ်သမားတွေအတွက်ပေါ့နော်သူတို့ကရောပြီးခဲ့တဲ့နှစ်ကတော့ဒါဥရောပဈေးကွက်ကိုဈေးကွက်တစ်သဘောမျိုးဖြစ်မဲ့ထင်ပါတယ်ပို့နိုင်ခဲ့တယ်ဆိုတော့ဒီဆန်လုံးရှိစိုက်တဲ့လယ်သမားတွေအတွက်ရောဆုံးရှုံးမှုပေါ့နော်ရှိနိုင်ပါသလားဆရာ
နဲတူတော့ဖြစ်နိုင်ပါတယ်ဒါတော့ကျွန်တော်တို့ကတော့ဂျန်ငယ်လုံးချုပ်ပြီးတော့ဟိုပမာဏမများဘူးဆိုမြင်တကယ်တမ်းကျတော့ဒီလက်သမားတွေဒါလည်းဆက်ကျူးတဲ့ဆန်လုံးရှိအမရဆန်ရှိဆက်ကျူးတဲ့လက်သမားပေါ့ဒီဆန်ရှိကိုတင်ပို့နေတဲ့ကုန်တွေရောပေါ့နော်သူတို့တို့ကတော့လက်ရှိနေတာမှာရုပ်ရည်ဒီဂရက်တစ်ချက်ချင်းရဖို့မရှိသေးတဲ့အတွက်ကြောင့်မို့လို့သူတို့တို့ကတော့လူဝချင်းအနေနဲ့ကတော့တိကျမှုရှိပ
ါဒီအပြင်ကိုတရုတ်ဖက်ကိုထွက်နေတာကတော့ကျမတို့နားလည်တဲ့လောက်ဆန်ချမ်းပေါ့နော်ဇကွဲလိုဟာမျိုးဟုတ်ထွက်နေတယ်ဆိုတော့အခုဆန်လုံးရှည်ရောက်တော့ရောတခြားဈေးကွက်ပေါ့အစားထိုးဥရောပဈေးကွက်လို့အစားထိုးဈေးကွက်မျိုးရှာနိုင်မဲ့အလားလားရောဆရာရှိပါလား
အဲကျွန်တော်တို့ချက်ချင်းရတော့မရနိုင်ဘူးပေါ့နော်ဒါမဲ့လည်းရှာဖွေဖို့တော့ကျွန်တော်တို့တောင်းခဲ့နေတာရှိပါတ
ไม่แต่เช่นคือเบสิกว่ายามเลยสุดท้ายเราเดี๋ยวมาดูอันนี้เนาะไอ้เราดีสันสบ้าทวนลงตัวบุดีสันสบ้าชาวคันนี้เป็นยาเดี๋ยวต้องบุสุดไปแล้วถ้าแต่ยามมาเลดมาโลกมาเลยแต่ตัวนี้จะลาสิบาร์เลยสุดท้ายสันสบ้าก็ทวนลงตัวอย่างนี้พบเห็นเลยดีกว่ากันเลยปีจับบุรอดูเรื่องที่มาเลยดีเลดมาเรื่องจูเนียตัวปนเนาะเสีย ไอ้เราเลดมาเรื่องจูเนียกันเลยเสียรู้เลยถ้าคงในยี่สิบวันยี่ลงงานชิ้นนี้เลยเทมามูดีนี่เลยเทมาเลยสุดท้ายดีสิบวันยี่สันโลกก็ดีปีป้าปู่กงปอมาปีป้าสิ่งกว่าปนเนาะโอ้ตอนนี้สันสิ่งนู้นกูโอ้ที่ดีเนี่ยพี่ลานายเอาตัวเช่นไทยโมที่สิ่งกว่าชาไทยเนี่ยชิ้นนี้ชิ้นนี้บาบิลาเสียบลูแค่แค่ดีชิ้นนี้บาเลย
จำนวนสัตว์ตัวนี้นะมันก็ได้ในตรงนั้นเวสบีสัญญาณที่เป็นในที่นี้จำนวนที่บูรอมันเนี่ยตัวมันนี่จะชี้แล้วดีก็เราจำนวนนี้เนี่ยเรื่องว่ามาเนาะตัวที่จะกันอะไรไม่เอาเนาะตัวกันอะไรที่อยู่จีวอเนาะกาบันหรือกาบันแล้วมันอยู่ทุกสัตว์ทุกสุกุรอยี่จีเราไม่มาเอาอุมาเรื่องว่ามันส่วนใหญ่จะจำนวนที่สัตว์ชีวิตเราเวลาธรรมชาติยังสิ่งตัวเดียวก็มาเรื่องพวกกามอริยาวะเนาะว่าชีวิตเราเนาะ
นั่นเองก็ลองยืดสีทุกไอ้เช่นมากับมอริยาวันนี้จะว่าเดี๋ยวนี้เราตัวนี้ฉันลองดูฉันยังชอบอยู่ดูดีสายลูกชกูเดี๋ยวเราสาวเขาละที่เดี๋ยวเราสัวนี่เนี่ยเลยว่าเราจีดูจีต้องใช้เนี่ยต้องว่าปีมาไปดีอะไรเส้นดีเนี่ยที่กับบุรีที่จะมาลงเนี่ยมาเขาเกี่ยงไอ้เราที่จะยกพักกูยามาสังอาญาตรงทุนนี่เดี๋ยวเราจะมาตีท้าวอะไรเสียไอ้เราจะยงเนี่ยยามาสุยาจามาเสียเบี้ยวเดี๋ยวเราจีดูจีดีสังเกิดสังหิบุ
สุยานี่เนี่ยพามีแค่แค่นี้บาดเลยตัวประกาศมาลุกในเนี่ยแล้วมันมีเนี่ยนี่ทำอยู่สี่เนี่ยละแต่มันไม่รู้ลุกเช่นสิ่งกูย้อนเนี่ยนี่ละล่ะเช่นเป็นรูดุยาบาลเลยเสียไอ้เราจะรู้ว่าเนี่ยสิ่งที่เราดีดูดีแล้วมันอยู่ตัวนี้เนาะไม่ใช่สิ่งกูเนาะเราสุวรรณเนี่ยเนี่ยเป็นวิญญาณอะไรเนี่ยดูดีแล้วมันอยู่ทุนเนาะสาวบุรุษลุงเราไม่มาแต่สุวรรณแต่ตรงนี้ด้วยมาเราดีแล้วมันรู้ว่าเราจะรู้ว่าเราไม่จำมีเรา
ที่เลสีสันเสียกว่านี่ท่าบ่เนาะสันเสียเลสีแค่จ้าตัวผู้สีดีลาเสียจำเนี่ยเพียงบ่เนาะเชื่อมโยบิโรเสียคุณอาบิโรดิมปูผู้ที่บ้านดิมปูไหนบัวรอยอดตัวไหนเนี่ยลูกเสียรู้คำมันท่าว่าเลยจะมาเลยหูสังมาดีมาพาว่าเลยสิโรสันเสียน้องอายุเป็นลูกพี่หลานไหนมาเลยเช่นเสียจะรู้สวยนะดูสภาพบ่เลยเช่นเนาะทำไมดิมาสักกุมที่เป็นมีเรามาดูสภาพบ่เลยเช่นมาเนาะแต่ว่าที่ชาติไหนเนี่ยนี่ท่านนุ่งสูงด้วยไหนบ่อันนี้
ใช่เจ้าก็ไม่ได้ใช่เลยตัวเจ้าลาไปรู้ชัดเจ้าไปเลยใช่ไหมมาเลยที่วันที่จะที่ว่าบุรีอายุเจ้าว่าเลยเจ้าเข้าเก็บอาเช่นใช่หรอปีด้วยมาโยสันสบายปีด้วยเซนุกเต็มเฮาเลยปูนี่ใช่เลยนี่ทาเลยสิหรอปีด้วยเซนุกนี่เนี่ยโยไปรู้มีจุดด้วยไหนมาเลยเจ้าปีด้วยเซนุกเนี่ยโยไปรู้มีจุดด้วยไหนมาเลยเจ้าปีด้วยเซนุกเนี่ยโยไปรู้มีจุดด้วยไหนมาเลยเจ้าปีด้วยเซนุกเนี่ยโยไปรู้มีจุดด้วยไหนมาเลยเจ้าปีด้วย
ဆရာဒေါက်တာဆုထွန်း
မတင်ကြီးထိုင်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီစီစဉ်ကိုတော့တနင်္လာညချမ်းနဲ့မနက်ဖြန်အင်္ဂါမနက်ခင်းတွေမှာလည်းတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့ဆောင်မြော်နားဆင်နိုင်ပါတယ်။မကြခင်မှာတော့ဘလော့ဂါတွေပြောသမျှအစီအစဉ်တက်တက်ရောက်သတင်းလွှာနဲ့သူယုံကြည်ရအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။ဒါတွေမတင်ဆက်ခင်မှာတော့မနက်ဖြန်အင်္ဂါညဓာတ်ရိုက်တွေလိုက်အစီအစဉ်ဘလို့အကြောင်းအရာမျိုးတွေဆွေးနွေးဖို့ရှိတယ်လဲနားဆင်ပါရှင
်။ရခိုင်ပြည်နယ်တွင်ရိုဟင်ဂျာအရေးကိစ္စတွေဒုက္ခသည်ကိစ္စတွေနဲ့ပြည်တွင်းပြည်ပအကြမ်းတဲတွေကြုံနေရချိန်မှာအေးရခိုင်လက်နက်ကန်အဖွဲ့နဲ့တိုက်ပွဲတွေကြောင့်မတည်ငြိမ်မှုတွေမလုံခြုံမှုတွေနဲ့ဒေသခံတွေရဲ့စားဝတ်နေရေးပုံမှုခက်ခဲလာမယ့်အနေအထားရှိနေပါတယ်။ဒါကြောင့်အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာတော့ကြုံနေရတဲ့ရခိုင်အကြမ်းတဲနဲ့ပတ်သက်လို့အာဏာပိုင်တွေအနေနဲ့ဘယ်လိုကန့်တွေဖြစ်ရှင်းတင်တယ်လဲဆိုတာသုံးသပ်အဖြေရှာကြရအောင်ပါ။တော်ရရှင်တွေရဲ့အမြင်သဘောထားတွေကိုလည်းသိလိုပါတယ်။မင်းများဆွေးနွေးလိုသူတွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်ကိုပေးပို့ထားမယ်ဆိုရင်ဓာတ်ရိုက်လေလံအစီအစဉ်ထုတ်လွှင့်မဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်အယူအဆတွေကိုစာနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923823555လေးဖြစ်ပြီးအီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။
နက်ဖြန်အင်္ဂါညတရက်လီလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပြရသည်ရှင်။ဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးပါမယ်။မဆုမြတ်မွန်အစီအစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးမှာပါ။ဒီသတင်းပတ်မှာတော့ရှေ့ပြေးနည်းပညာတွေကိုသုံးပြီးတော့မတန်ဆွမ်းသူတွေအမြင်အာရုံချုပ်ယွင်းသူတွေအတွက်အထောက်အကူဖြစ်စေမဲ့တည်ထွေမှုတွေဖြစ်စည်းစမ်းတွေရဲ့အကြောင်းကိုတော့မဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာပြောပြထားတာနားဆင်ပါရှင်။
နေမှုထိုင်မှုဘဝတွေတိုးတက်အောင်ဤပညာအခြေခံတဲ့အသုံးဆောင်ပစ္စည်းတွေအပြိုင်ထွေးနေကြတဲ့အထက်မှာမတန်ဆွမ်းသူတွေအတွက်တည်ထွင်မှုတွေလည်းအမျိုးစုံရှိပါတယ်။နောက်ဆုံးပေါ်တည်ထွင်မှုတွေကိုပွဲထုတ်ပြသတဲ့ CES Electronic ကုန်စည်ပြပွဲကြီးမှာ Artificial Intelligence ဉာဏ်ရည်တူးနဲ့စက်ရုပ်ဤပညာတွေကိုအဓိကသုံးပြီးတော့မတန်ဆွမ်းသူတွေ၊ကျန်းမာရေးဆောင်ရှားမှုအကူအညီလိုနေသူတွေအတွက်ပစ္စည်းမျိုးစုံကိုမိတ်ဆက်သွားခဲ့ကြတာတွေ့ရပါတယ်။အမြင်အာရုံချို့ယွင်းလို့မမြင်နိုင်ကြသူတွေအတွက်ခြေပြေးကင်မရာနည်းပညာသုံးပြီးတော့မြင်နိုင်အောင်လို့ e-size ဆိုတဲ့မျက်မှန်ကိုလည်းအရင်ရောင်းစေးထက်40ရာခိုင်နှုန်းလျှော့ပြီးတော့ဒေါ်လာ 9,950 နဲ့ရောင်းမယ်လို့ကြေညာခဲ့ပါတယ်။ e-size မျက်မှန်ကတာမန်မျက်မှန်မျိုးမဟုတ်ပါဘူး။မျက်လုံးရှိတက်တဲ့မှာကြည်လင်ပြတ်သားတဲ့ high resolution screen ပါတဲ့မျက်မှန်ဖြစ်ပါတယ
်။ It houses a high speed high definition camera. That camera captures what's in front of a person who lives with vision loss and then enhances the footage.
မျက်ပအပြင်ဘက်အချမ်းမှာပါတဲ့ကင်မရာကမျက်စိရှိကမြင်ကွင်းကိုအရေးသွေးကောင်းအောင်လို့ဗီဒီယိုရိုက်ပြီးတော့မျက်လုံးရှိတက်တဲ့က screen မှာပြပေးတယ်ဆိုတာကို e-site ကဈေးကွက်မြင့်နေတဲ့တာဝန်ခံကရှင်းပြနေတာပါအထူးထိထွန်းထားတဲ့ computer software ကမျက်စိကန်းနေသူတယောက်နီးပါအမြင်အာရုံချို့ယွင်းနေသူတွေကိုမြင်ရနိုင်လောက်တဲ့အထိကိုပုံတွေကိုလှုပ်ပေးထားလို့အကောင့်တိုင်းမြင်ရနိုင်တယ်လို့မျက်မမြင်အဖြစ်သတ်မှတ်ခံထားရတဲ့ Rosa Hernandez ကလည်းရှင်းပြပါတယ
် He born visually impaired, I was born legally blind. With the unit I'm seeing things for the first time.
မွေးရပါအမြင်အာရုံချို့ယွင်းနေလို့သူ့ကိုမျက်မမြင်လို့တရားဝင်သတ်မှတ်ခံထားရသူ Rosa က e-site မျက်မှန်ကြောင့်အရင်ကမမြင်နိုင်တာတွေကိုမြင်ရတွေ့ရပြီလို့ပြောပြပါတယ်ဒီမျက်မှန်ကသူ့လိုမျက်မမြင်တွေအတွက်အပြောင်းလဲကြီးပြောင်းလဲသွားစေနိုင်တဲ့မျက်မှန်လိုတော်မှာဆိုပါတယ်။အမြင်အာရုံချို့ယွင်းနေသူတွေအနေနဲ့ e-site မျက်မှန်ကိုသုံးရင်တခြားသူတွေရဲ့မျက်နှာတွေကိုမြင်ရနိုင်မယ်။ဈေးဝယ်နိုင်၊ထမင်းဟင်းချက်နိုင်၊ TV ကြည့်နိုင်မယ်၊သတင်းစာဖတ်နိုင်ုံနဲ့မကဘူး၊ကားတွေရထားတွေကိုလည်းအဖို့မပါပဲစီးနိုင်မယ်၊ကျောင်းသင်ကန်းတွေထဲမှာစာတင်နိုင်မယ်၊အလုပ်တောင်မှလုပ်လို့ရမယ်လို့ e-site ကုမ္ပဏီကပြောပါတယ်။ကွန်ပျူတာဉာဏ်ရည်ရူးအပြင်မျက်နှာမှတ်မိတဲ့ဤပညာစက်ရုပ်ဤပညာတွေသုံးပြီးတော့ဘိန်းတက်ကလက်ထိုင်းကိုမျက်နှာအမှုအရာနဲ့မောင်းခိုင်းနိုင်မဲ့စက်ကိုလည်း Intel Company နဲ့ Hubox Robotics ကုမ္ပဏီတို့ပေါင်းပြီးတော့ CES ပြပွဲကြီးမှာပြသခဲ့ကြပါတယ်။ Computer Processor တွေကိုထိတ်တန်းကတည်ထွင်နေတဲ့ Intel က Hubox Robotics စက်ရုပ်ဤပညာကုမ္ပဏီနဲ့ပေါင်းပြီးတော့မျက်နှာအမှုအရာပေါ်လိုက်ပြီး AI ဤပညာနဲ့ဘယ်လိုလုပ်ရင်ပါခိုင်းနိုင်ဆိုတာသိနိုင်မဲ့ Real Sense Camera Set ဖြစ်ပါတယ်။
So we knew that we could use our experience in robotics and deep learning to translate that smile into commands to control her.
Willie 7 လို့ခေါ်တဲ့စက်ကိုဘိန်းတက်ကလက်ထိုင်းမှာတတ်ထားရင်အပြုံအမဲ့နှကန်းစူတာစတဲ့မျက်နှာအမူအရာပေါ်လိုက်ပြီးတော့ဘိန်းတက်ကလက်ထိုင်းကိုမောင်းနှင်လို့ရပါတယ်
။ The wheelchair was a little awkward at first, using facial expressions instead of other manual forms of movement was a little confusing, but once you use it for a decent amount
ဘိန်းတက်ကလက်ထိုင်းကိုအားကိုးသွားနေရတဲ့မတန်ဆွမ်းသူ Eric Ingram က Willie 7 ဆက်သုံးရတဲ့အတွေ့အကြုံကိုပြောပြနေတာပါ။ဘိန်းတက်ကလက်ထိုင်းကိုအရင်ကလိုမျိုးလက်နဲ့ထိန်းချုပ်ပြီးတော့မောင်းတဲ့အစားမျက်နှာအမှုအရာအမျိုးမျိုးလှုပ်ပြီးမောင်းရတာမို့အစပိုင်းမှာတိတ်အဆင်မပြေလှပါဘူးတဲ့ဘလို့အမှုအရာလှုပ်ရင်ဘဲကိုသွားတယ်ဆိုတာကိုလည်းစဉ်းစားကြအောင်လုပ်ရတယ်စဉ်းစားရသွားတော့တိတ်ကိုအဆင်ပြေသွားတယ်လို့သူကပြောပြနေတာပါလေဖြတ်ထားလို့ပဲဖြစ်ဖြစ်အာယုံကျောအားနည်းလို့ပဲဖြစ်ဖြစ်ပါကင်ဆန်လိုယောဂပဲဖြစ်ဖြစ်လက်ချောင်းတွေအကွေးဆန်လှုပ်ဖို့ခက်ခဲလို့ပစ္စည်းတွေကိုမကင်နိုင်တော့တဲ့လူတွေအတွက်ဆက်ရုပ်လက်အိတ်ကိုလည်း CES ပြပွဲမှာပြသသွားပါသေးတယ
် Actually like if this device helps them to be able to close their hand by themselves so that they can do basic activities like toothbrushing opening the door
coffee ကမကင်နိုင်သူတွေသဘောတန်ကန်ပြီးသွားတိုက်ပို့ခန့်နေသူတွေတကားလက်ကင်ကိုလှည့်မဖွင့်နိုင်သူမျိုးတွေအတွက်သူတို့ရဲ့ဆက်ရုပ်လက်အိတ်ကအသုံးဝင်မယ်လို့ NeoFed Company က CEO ကရှင်းပြနေတာပါ Bluetooth controller နဲ့လက်ချောင်းတွေအကွေးအဆန့်လုပ်လို့ရအောင်လို့ leather လက်အိတ်မှာ battery အသုံး titanium wire စနစ်ကိုတတ်ထားပါတယ်ဒီလက်အိတ်ကိုအခု2019ခုနှစ်မှာရောင်းဖို့စီစဉ်ထားပြီးတော့တစ်ခုကိုဒေါ်လာ2000ဝန်းကျင်နဲ့ရောင်းမယ်လို့ပြောပါတယ် အခုလိုမျိုးခန္ဓာကိုယ်လှုပ်ရှားသွားလာမှုပိုင်းချွတ်ယွင်းနေသူတွေအတွက်ဤပညာသောအထောက်အပစ္စည်းတွေရှိသလိုမှန့်ညံချွတ်ယွင်းသူတွေအတွက်ဆက်ပစ္စည်းတွေကိုလည်း Las Vegas မြို့မှာလှုပ်သွားတဲ့ CES ပြပွဲကြီးမှာပြသသွားကြပါရယ်။ကျန်းမာရေးအတွက်မဖြစ်မနေတောက်ဆရာလိုတဲ့ဈေးတွေကိုအချိန်မမှန်တောက်နိုင်အောင်လို့ Pillow Health ဆိုတဲ့ဆက်ကိုထွင်ထားပါရယ်။အဖော်မရှိပဲတယောက်တည်းနေကြတဲ့အသက်ကြီးရွယ်အိုတွေကိုအထောက်အပံ့တဲ့ပစ္စည်းတွေရဲ့ဈေးကွက်ကပိုပိုပြီးတော့အကျိုးအမြတ်ရလာချိန်မှာသူတို့အတွက်အခုလိုဆက်ရုပ်လေးတွေကိုအပြိုင်ထွင်လာကြတာဖြစ်ပါတယ
် Pillow Health is healthcare assistant but it's voice activated
အတန်းနဲ့အမိန်ပေးခိုင်းနိုင်တဲ့ဆက်လေးတွေကိုဈေးတွေထည့်ထားရင်အချိန်တန်တာနဲ့ကိုတောက်ရမယ့်ဈေးတွေကြလာပြီးတော့ဈေးတောက်ဖို့တတိပေးပါတယ်အဲဒီဆက်မှာမျက်နှာမှတ်မိတဲ့စနစ်ကိုတတ်ထားလို့ကိုကလွဲလို့တခြားသူဆေးတောက်သွားမှလည်းပူစရာမလိုဘူးလို့ Pillow Health Company က CEO ကရှင်းပြပါတယ
်။ I am Pillow, your home care companion. I can manage your medications, deliver your daily care plan, and help keep track of your wellness data. Would you like me to show you a snapshot of your day?
ဆရာဝန်ပြရမယ့်ရက်တို့ကျန်းမာရေးနဲ့ညီညွတ်အောင်စားတောက်ဖို့လေ့ကျင့်ခန်းလုပ်ဖို့ကိုလည်းဒီဆက်ကလေးကအတန်ထွက်သတိပေးနိုင်ပါတယ် Pillow Health ဆက်ကိုလောလောဆယ်အမေရိကန်မှာသာဝယ်လို့ရသေးပြီးတော့ဒေါ်လာ449ဒေါ်လာပေးရမှာပါခေတ်ဆက်ပြေးနည်းပညာတွေသုံးပြီးတော့စိန်ခံပစ္စည်းတွေအပြိုင်ထွင်နေကြချိန်မှာအခုလိုမျိုးတကယ်လိုအပ်နေသူတွေအတွက်တည်ထွင်မှုတွေကိုများများပိုလုပ်ကြဖို့အတွက်တိုက်တွန်းမှုတွေလည်းပို့ပြီးတော့ရှိလာနေပါတယ်ရှင
်မဆုမြတ်မော်အစီအစဉ်တင်ဆက်ခဲ့တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီဘလော့ဂါတွေပြောသမျှအစီအစဉ်ကိုတော့အပတ်စဉ်တနင်္လာညတိုင်းမှာတင်ဆက်ပေးနေတာမို့စောင့်မျှော်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့တက်တက်ရောက်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်မရေးသနာကျော်ကအစီအစဉ်တင်ဆက်ပေးထားတာဖြစ်ပါတယ်ရှင
်မင်္ဂလာပါရှင်အလုံးစိမ့်နဲ့ပြောရှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်အောင်တင်းလာမှာတော့အမေရိကန်အနုပညာလောကမှာကြားနေရတဲ့လိန်စော်ကားမှုဆွဆွဲခံရတဲ့တဲ့ရင်တွေဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကတဲ့ရင်တူထူထွားတာတွေကိုပြောပြပေးသွားပါမယ
်
အမေရိကန်မှာရောကဘာပေါ်မှာပါအရန်ဝန်နာမည်ကြီးရဲ့ pop ဆိုတော့ Taylor Swift ကသူ့ချစ်တဲ့ပရိသတ်တွေကိုနှစ်တကူလက်ဆောင်နေနေ Taylor Swift Reputation ဖျော်ဖြေခီးစဉ်ဗီဒီယိုကိုဒီဇင်ဘာလ31ရက်နေ့ Netflix မှာစပြီးတော့ပြသပေးမှာပါ Taylor Swift ကသူ့ရဲ့လက်ဆောင်အကြောင်းကိုသူ့ရဲ့29နှစ်မြောက်မွေးနေ့ဖြစ်တဲ့ဒီဇင်ဘာ23ရက်နေ့တုန်းက Instagram လူမှုကွန်ရက်အစာမျက်နှာပေါ်မှာကြီးညာသွားတာပါသူ့ရဲ့ဗီဒီယိုမှာအလှမီးတော့တွေမိပန်းတွေပြီးတော့နိုင်ငံဆောင်ကဆင်မြင့်ဖျော်ဖြေပွဲပေါင်းစုံနဲ့63ပြည့်အစီမွေးဟောက်ကြီးကယ်ရင်တို့ပါဝင်ပါတယ်။ Taylor Swift ရဲ့ reputation ဖျော်ဖြေခီးစဉ်ကမျိုးတစ်မျိုးကိုဒေါ်လာ103တန်းလောက်ဝင်ငွေရခဲ့ပြီးတော့ American ပြည်သူ၊ Canada, Britain, Australia နဲ့ Japan နိုင်ငံတို့ကအားကစားရ50ကျော်မှလိုက်ပြီးတော့ဖျော်ဖြေခဲ့ပါတယ်ရှင်။မရစ်တန်ကနာမည်ကြီး R&B အဆိုတော် R Kelly ကလိမ္မိုင်းဆိုင်ရာမတော်မတရားလုပ်ခဲ့တာတွေရှိတယ်ဆိုပြီးတော့ရိုက်ကူးထားတဲ့မှတ်တမ်းရုပ်ရှင်ဟာလုံးဝအမှန်ကန်မဟုတ်ပါဘူး။လိမ္မာတွေပါလို့ R Kelly ရဲ့ရှေ့နေကပြောသွားပါတ
ယ်။ But there's no evidence that any of it happened. Mr. Kelly is obviously a very public person.
Surviving R Kelly ဆိုတဲ့ကောင်းစဉ်နဲ့စုစုပေါင်း6နာရီအရှိရှိတဲ့မှတ်တမ်းရုပ်ရှင်တစ်ခုကိုဒီလောက်အစပိုင်းမှာပဲ American ရုပ်သံလိုင်းတစ်ခုဖြစ်တဲ့ Lifetime ရုပ်သံလိုင်းကနေပြသွားပါတယ်။အဲ့မှာ Grammy ဂီတဆုရှင်နာမည်ကျော် R Kelly ကအမျိုးသမီးတွေတခါတလေအသက်မပြည့်တဲ့ကလေးမလေးတွေတောင်ပါသေးတယ်လို့ဆိုပါတယ်။သူတို့ကိုလိမ္မိုင်းဆိုင်ရာစော်ကားမှုတွေလုပ်ခဲ့တယ်ဆိုပြီးတော့အဲ့အစီအစဉ်ထဲမှာပြောထားပါတယ်။အသက်50နှစ်ရှိပြီဖြစ်တဲ့ R Kelly ဟာ I believe I can fly ဆိုတဲ့တခြင်းနဲ့အထူးနာမည်ကျော်ခဲ့တာဖြစ်ပြီးတော့သူကိုယ်တိုင်လည်းတေးတပြားထုတ်လုပ်သူတူဖြစ်ပါတယ်။အခုနှစ်ပိုင်းတွေအတွင်းမှာသူလိမ္မိုင်းဆိုင်ရာစော်ကားမှုတွေလုပ်ခဲ့တယ်ဆိုတဲ့ဆွဆဲချက်တွေထွက်ပေါ်လာပြီးတော့သူကဒါကိုညှင်းဆိုထားပါတယ်။အဲ့လိုမျိုးဆွဆွဲမှုတွေမှာဘလို့ခိုင်မာတဲ့အထောက်အထားမှမတွေးရဘူးလို့လည်းသူ့ရဲ့ရှင်းနေ Steve Greenberg ကပြောပါတယ်။အခုကိစ္စမှာလည်းသူတို့ဘက်ကပြန်ပြောရှင်းလို့ရအောင်လို့အထောက်အထားတွေလိုက်ရှာနေတယ်လို့အာကယ်လီရဲ့ရှင်းတွေကပြောပါတယ်။ ခုကိစ္စတွေဖြစ်လာပြီးနောက်ပိုင်းမှာတော့နာမည်ကျော်အမျိုးသမီးဆိုတော့လေဒီဂါဂါကအာကယ်လီနဲ့ဇုံနဲ့ဆိုထားတဲ့တခြင်းကိုမထုတ်တော့ဘူး။သူနဲ့လည်းဘယ်တော့မှအလုပ်တူတူမလုပ်တော့ဘူးဆိုပြီးပြောသွားခဲ့ပါတယ်ရှင်။ American Hollywood ရုပ်ရှင်လောကမှာစုရိအများကြီးနဲ့နာမည်ကျော်တဲ့အပြင်အခုနှစ်ပိုင်းလူကြိုက်များတဲ့ American ရုပ်သံဇာတ်လမ်း House of God ဇာတ်လမ်းတွေရဲ့အဓိကဇာတ်လိုက်နာမည်ကျော်မင်းသား Kevin Spacey ဟာအမျိုးသားငယ်တူကိုမတော်ရာထိကိုင်မှုနဲ့အမှုဖွင့်ခံထားရပြီးတော့အခုလောလောဆယ်အမှုစီရင်နေတဲ့ကာလမှာတော့ဒီမျိုးသားလေးနဲ့အဆက်အသွယ်မလုပ်ရဘူးလို့တရားသူကြီးကအမိန့်ချထားပါတယ်။မက်ဆာချူးဆက်ပြည်နယ်ကဘားဆိုင်တစ်ခုမှာ2016ခုနှစ်တုန်းကအဲ့ဒီအမျိုးသားလူငယ်လေးကိုသူကမတော်ရာကိုကင်ရဲ့တယ်လို့ကာယကံရှင်ရဲ့မိခင်ဖြစ်သူကအမှုဖွင့်ထားပါတယ်။သူ့ကိုမဖွဲ့ရထိပေါင်းမှုကိုရီးလက်ရောက်ကျူးလွန်မှုတို့နဲ့ဇန်နဝါရီလ9ရက်နေ့မှာတရားရုံးချင်းသွားခဲ့ရတာပါ။သူရဲ့ရှေ့နေတွေကတော့သူ့မှာအပြစ်မရှိကြောင်းရှောက်ထားပြီးတော့ဒီပြစ်မှုတွေညှင်းထားပါတယ်။ရွှေချက်တင်ထားတဲ့အချက်လက်တွေမခိုင်မလုံဘူးဆိုပြီးတော့ညှင်းထားတာပါ။နောက်နှစ်လမလ၄ရက်မှာတော့နောက်ရုံးချင်းတစ်ခေါက်ပြန်လာရပါမယ်။အဲ့ကြောင့်တော့ Kevin Spacey ကိုယ်တိုင်လိုက်လာစရာမလိုပါဘူး။2018ခုနှစ်တုန်းကမင်းသား Kevin Spacey ကိုတိုင်ကြားတဲ့မိမိုင်းဆိုင်ရာမတော်မတရားမှုတွေပေါ်ပေါက်လာခဲ့ပြီးတော့အခုတရားခွင်ကတော့သူ့ကိုပထမဦးဆုံးတရားစီရင်ကြားနာမှုဖြစ်ပါလိမ့်ရှင်။Regarding,
hey y'all, it's Fred. I gotta tell you something. Oh yeah, I wanna be, I wanna be, I wanna be a celebrity, yeah.
ဒီတက်တော့ရတဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့ပိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ချီးကြပါစေနော်
။ Oh yeah, oh yeah. Oh yeah, oh yeah. Get it on the side and bright red.
မေးစနာကျော်စီစဉ်တင်ဆက်တဲ့တက်တက်ရောက်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တနင်္လာညရဲ့အပတ်စဉ်ကဏ္ဍတွေကသူယုံကြည်ရာအစီအစဉ်ကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။ရန်ကုန်မြို့ကဆရာဦးတီဟာရဲ့ယုံကြည်ရာကိုနားဆင်ကြရအောင်ပါ။သမိုးဖြူကစီစဉ်တင်ဆက်ပေးထားပါတယ်ရှင်။
မင်္ဂလာပါ VOA မြန်မာပိုင်းအစီအစဉ်ရေသူယုံကြည်ရာအခမ်းကဏ္ဍမှာပြောကြားခွင့်ရတဲ့အတွက်အားလုံးကိုကျေးဇူးတင်နေအတူမင်္ဂလာပါလို့ပြောကြားလိုပါတယ်ကျွန်တော်အခုပြောချင်တာကတော့လူသားအားလုံးဟာဘဝတစ်ခုကိုရလာပြီးဆိုရင်မိမိတို့ကြိုင်းနေတတ်တဲ့ကိုယ်ွယ်မှုအလေးမြတ်ထားမှုအယုဒီပြုမှုဆိုတဲ့ကောင်းမွန်တဲ့အကျင့်ကိုရရှိလာကြမှာအကံဖြစ်ပါတယ်အဲ့ဒီလိုရှိလာတဲ့အခါမှာအရာအလုံးကိုဥဆောင်နိုင်မဲ့တခုတည်းသောအရာဟာယုံကြည်မှုဆိုတဲ့စကားကျူပဲဖြစ်ပါတယ်ဥပမာအားဖြင့်ယုံကြည်မှုဆိုတာအရာအလုံးရဲ့အခြေခံကြားဆုံးဖြစ်တဲ့သဘာဝတရားကြီးဖြစ်ပါတယ်အဲ့ဒီသဘာဝတရားကြီးဟာအခြေခံကြတယ်လို့ဆရာအဖြစ်လေလေလာစိကပီးမှတ်သားခြင်းကြင်ကြံခြင်းအာထုတ်ခြင်းဆိုတဲ့ရည်မှန်းချက်ရည်ရွယ်ချက်တွေဟာမလွဲမသွေအောင်မြင်မှုကိုရရှိမယ်အထောက်အကူဖြစ်ပါတယ်တို့အတွက်လဲလူသားအလုံးမှာယုံကြည်မှုရှိဖို့လူအားလာပါတယ်ကျွန်တော်ရဲ့ယုံကြည်မှုအနေနဲ့ဘာသာတရားကိုရှေ့တန်းတင်ပြီးနီးလန်းအစ်စ်လုပ်ငန်းအစ်စ်လူမှုရေးဆိုင်ရာစီးပွားရေးဆိုင်ရာနိုင်ငံရေးဆိုင်ရာအလုံးကိုမိမိတို့စိတ်အစဉ်နဲ့ရှင်းပြီးကောင်းဤမကောင်းဤမှန်ဤမမှန်ဤဆုံးဖြတ်ချက်ချာပြီးအဲ့ဒီဆုံးဖြတ်ချက်တိုင်းလေးလေးနက်နက်ယုံကြည်ကောင်းတယ်ပေါ်ရပါမယ်ကျွန်တော်အနေနဲ့အဓိကကြတဲ့စိတ်ကိုအရင်ဆုံးတည်ဆောက်နေပါတယ်လေ့ကျင့်ပေးနေပါတယ်မကောင်းမှုမှန်တယ်များကိုလဲမလုံမိဖို့နဲ့လုံမိခဲ့ရင်လဲအမှန်ဖြစ်အောင်အမြဲဆုံးပြင်ဆင်တင်ပါတယ်ကောင်းမှုမှန်တယ်များကိုလုပ်ကိုလုပ်မယ်ဆိုပြီးစာတွေ့လက်တွေ့နဲ့ရှင်းပြီးတိုးတက်တည်တဲ့တိုးတက်အောင်ပုံမူကြိုးစားပါအမြဲတမ်းလဲကြိုးစားနေရပါမယ်တွေးတော့ကြံစည်ရမှာလဲမိမိခန္ဓာကိုယ်ကိုနှိမ့်စင်တန့်ရှင်းစေတယ်လို့မိမိရဲ့စိတ်ကလေးကိုလည်းအမြဲတမ်းလျှော့ဖို့တန့်စီရင် Mando mi, mando dui, mando zaga, mando lo, mando asai to mudu pie, chinchin ato me sui. Mimi ne senwe ni de luda alo ne de goa. Aja aloha, chanda duka piwa jabi, do de aumi lama, pijangule, suni timbia yin, alongu, mingla bone, pizum baji jang, sudom yita, karwa pigle ba e. Alo, chami daya jabai.
A person can send it, do yongi yagana to it. Hello, Jiao Yan Yu Mamsu, Go Yongji Ali, who power in Sunni people, take home Yazi. Email later, Burmese@voanews.com. burmese@voanews.com. Go, Saye Di, Sadweyame telephone number, go, Jiao Yalai Kuna, you know, can set the one.
ဒီလိုကြီးအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ VOA ကနေထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ
ဒီမိုကရက်တစ်မြန်မာအသံDVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည7:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေ၊
ပြည်ဝင်မြန်မာပိုင်းရဲ့တနင်္လာညချမ်းမြန်မာဘာသာစီစဉ်တွေကိုဝါရှင်တန်ဒီစီမြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။မနက်ပြန်အင်္ဂါမနက်ခင်းထုတ်လွှင့်ပေးမယ်မနက်ခင်းစီစဉ်တွေကိုတော့လှိုင်းဒိုမီတာ32.40လေးဆက်ရှင်နဲ့လှိုင်းလက်မီတာ190လူကနေဖမ်းယူနားဆင်နိုင်ပါတယ်။စီးပွားရေးကဏ္ဍတုဒ္ဒဆောင်လေးအမေရိကန်တခွင်နဲ့အတူမနက်ခင်းတိုင်းတင်ဆက်ပေးန ။သတင်းနာညာရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုတော့မဆုမြတ်မွန်ကတလှည့်ကြေညာပေးပါအောင်ရှင
်။နေဆက်လွန်ကြိုရေးနဲ့ပတ်သက်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်အဆိုပြုထားတဲ့အချက်တွေပါတဲ့ဥပဒေကြမ်းကိုအထက်လွှတ်တော်မှမဲခွဲဆုံးဖြတ်ဖို့ရှိနေချိန်မှာဒီမိုကရက်ခေါင်းဆောင်တွေကတော့လက်ခံနိုင်စရာအကြောင်းမရှိဘူးလို့ပြောနေကြပါတယ်။မက္ကဆီကိုနယ်စပ်မှာတတိုင်းကာကျင်တဲ့ကိစ္စကြောင့်သမ္မတနဲ့လွှတ်တော်ကြားညှိမြသည်လို့အစိုးရလုပ်ငန်းတော်တော်များများရက်ဆိုင်ထားရတာဒီကနေ့31ရက်ရှိနေပါပြီ။ဒီမိုကရက်တွေဘက်ကတော့အစိုးရလုပ်ငန်းတွေရက်ထားတာကိုအရေးအဆုံးသတ်ပြီးတော့မှနယ်စပ်လုံခြုံရေးကိစ္စကိုဆွေးနွေးမယ်လို့ပြောထားပါတယ်။ရုရှားစစ်ထောက်လေးဌာန GRU အကြီးအကဲအပါအဝင်ရုရှားနဲ့ဆီးရီးယားတာဝန်ရှိသူ6ယောက်ကို EU ဥရောပသမ္မတကအရေးယူဒဏ်ခတ်မှုတွေချမှတ်လိုက်ပါတယ်။ဓာတုလက်နက်ဆိုင်ရာအရေးယူဒဏ်ခတ်မှုတွေကို EU ကအခုပထမဆုံးလှုပ်လိုက်တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂရဲ့လူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်ဒေါက်တာရဟီလီဟာမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံနယ်စပ်နယ်နိမိတ်မြင်းကြား Zero Line Zone မှာခိုလုံနေထိုင်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့ဒီကနေ့တွေ့ဆုံခဲ့ပါတယ်။လူခွင့်ရေးချိုးဖောက်ခံရတဲ့အမျိုးသမီးတွေ၊ကလေးငယ်တွေအပါအဝင်ခိုလုံနေထိုင်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့ဒေါက်တာရဟီလီနိုင်ဝက်လောက်တွေ့ဆုံကစားပြောခဲ့တယ်လို့ကိုယ်တိုင်တွေ့ဆုံခဲ့တဲ့ဒုက္ခသည်တယောက်က VOA မြန်မာပိုင်းကိုပြောပါတယ်။နှစ်ဖန်ဇန်နဝါရီ22ရက်နေ့မှာတော့ဒေါက်တာရဟီလီဟာကော့ခ်စ်စုစားမှာရှိတဲ့ကုတူပလောင်ဒုက္ခသည်စခန်းအပါအဝင်တခြားစခန်းတွေကိုတွားရောက်ဖို့အစီအစဉ်ရှိပါတယ်။တရုတ်အစိုးရထုတ်ပြန်လိုက်တဲ့ကိန်းဂဏန်းတွေအရတရုတ်နိုင်ငံရဲ့စီးပွားရေးတိုးတက်မှုနှုန်းဟာ2028နှစ်အတွင်းမှာအနှေးကွေးဆုံးဖြစ်နေပါတယ်။2018တနှစ်လုံးစီးပွားရေးတိုးတက်နှုန်းက 6.6 ရာခိုင်နှုန်းဖြစ်ခဲ့ပြီးဒါဟာ1990ခုနှစ်ထက်အနည်းဆုံးနှုန်းကိုရောက်ခဲ့တာပါဒီနှစ်2019မှာလည်း 6.3 ရာခိုင်နှုန်းလောက်ကျသွားနိုင်တယ်လို့ခန့်မှန်းချက်တွေထွက်ပေါ်နေတာကြောင့်တကမ္ဘာလုံးရဲ့စီးပွားရေးအပေါ်ကြေရိုက်ခတ်နိုင်တယ်ဆိုတဲ့စိုးရိမ်မှုတွေဖြစ်ပေါ်နေပါတယ
်သတင်းချင်းချုပ်ကိုမဆုမြတ်မွန်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်တနင်္လာညရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုဇော်ဝင်းလိုက်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖက်အင်ဂျင်နီယာကတော့ Patrick Dear ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10:00ကနေ17:00အထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.